Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓညဘက် VOA စီစဉ်တွေကိုဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင်း VOA စီစဉ်တွေကိုကြာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့နားလည်ပြောပြပါမယ်ကွယ်လွန်သူအမေရိကန်တရားဝန်ချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစာထိုးခံထားမဲ့သူဘယ်သူဆိုတော့ကိုစနေနေ့မှာကြေညာဖို့စီစဉ်ထားတယ်လို့သမ္မတ Donald Trump ကပြောပါတယ်။ကြေညာချက်ကိုအင်ဂျီရိုကနေထုတ်ပြန်သွားမယ်ဆိုတော့သမ္မတ Trump က Twitter မှာအင်္ဂါနေ့ကရေးတာပါ။သူစဉ်းစားနေတဲ့ Conservative အယူဝါဒရှိသူအမျိုးသမီးတရားသူကြီး9ဦးရဲ့ကတဦးဖြစ်မယ်လို့သမ္မတ Trump ကအစောပိုင်းမှာပြောထားပါတယ်။သမ္မတရွေးကောက်ပွဲကျင်းပဖို့ကရက်40ကျော်လေးပဲလိုတော့တာကြောင့်ဒီရွေးကောက်ပွဲမှာဘယ်သူပဲအနိုင်ရသည်ဖြစ်စေနောက်သမရလက်ထက်ကြမှာတရားသူကြီးတစ်အမည်စင်းတင်သွင်းဖို့သမရထရမ့်ပြိုင်ပွဲဖြစ်သူဒုတိယသမရဟောင်းဂျိုးဘိုင်ဒန်ကတောင်းဆိုထားပါတယ်။ဒါပေမဲ့လည်းတရားသူကြီးတွေကိုခန့်ထားဖို့အတည်ပြုပေးရတဲ့အထက်လွှတ်တော်မှာ Republican တွေကအမတ်နေရာအသာစီးရထားတာကိုခွင့်ကောင်းယူပြီးတရားသူကြီးတွေခန့်ထားဖို့ပြင်နေကြတာပါ။ဒီတရားသူကြီးကိုသာအတည်ပြုခန့်ထားနိုင်မယ်ဆိုရင်သမရထရမ့်အနေနဲ့၃ရောင်မြောက်တရားရုံးချုပ်တရားသူကြီးကိုရွေးချယ်ခန့်ထားနိုင်တာဖြစ်တယ်လို့တရားရုံးချုပ်မှာ conservative တရားသူကြီးအရေအတွက်က6ဦးထိဖြစ်သွားမှာပါ။ဒါကြောင့်လဲသမ္မတရွေးကောက်ပွဲမတိုင်ခင်တရားသူကြီးတွေခံထားမယ်ဆိုတော့ကိုဒီမိုကရက်တွေဘက်ကအပြင်းအထန်ကန့်ကွက်နေကြပါ။ဒါပေမဲ့လည်းလက်ရှိမှာကအထက်လွှတ်တော်မှာဒီမိုကရက်တွေလူနည်းစုဖြစ်နေတာကြောင့်သူတို့ရဲ့ကန့်ကွက်မှုကအရာထင်မဲ့အလားအလာမရှိပါဘူး။ကွယ်လွန်သူအမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့ကျဉ်းကျဉ်ရစ်တဲ့ရုပ်ကလပ်ကိုမိတ်ဆွေတွေနဲ့သူ့ကိုလေးစားသူတွေဒီကနေ့ကစပြီးနောက်ဆုံးအချိန်အဖြစ်ဂါရဝပြုနှုတ်ဆက်ခွင့်ရကြတော့မှာဖြစ်ပါတယ်။Ginsburg ရဲ့ရုပ်ကလပ်ကိုဒီနေ့မနေ့ပိုင်းမှာတရားရုံးချုပ်အဆောက်အဦတွေက Great Hall မဟာခမ်းမကြီးတွေကိုတည်ယူလာပြီးမိသားစုဝင်တွေနဲ့သူ့ရဲ့လူဖို့ဂိုင်ဘက်တရားသူကြီးတွေပဲတက်ရောက်မဲ့တရားဂုဏ်ပြုနှုတ်ဆက်ပွဲတစ်ခုလုပ်မှာဖြစ်ပါတယ်။အဲဒီနောက်တရားရုံးချုပ်အဆောက်အဦရဲ့ရှေ့လေကတဲ့တွေပေါ်ရုပ်ကလပ်ကိုရှေ့ထားမှာဖြစ်ပြီးအများပြည်သူအနေနဲ့ကြာသပတေးနေ့အထိကြီးစုနှုတ်ဆက်ခွင့်ရကြပါမယ်။အဲ့ဒီနေရာဟာ1865ခုနှစ်ကသမရအီဗရာဟင်လင်ကွန်လှုပ်ကြံခံရလို့ကွယ်လွန်သွားပြီးတဲ့နောက်သူရဲ့ရုပ်ကလပ်ကိုထားဖို့တက်သားနဲ့ဆောက်လုပ်ခဲ့တဲ့နေရာဖြစ်ပါတယ်။တောက်ကြာနေမှာတော့တရားဝန်ကြီးနဲ့တစ်ဖက်ချမ်းကအမေရိကန်လွှတ်တော်အဆောက်အဦတွေရုပ်ကလပ်ကိုရွှေ့မှာဖြစ်ပါတယ်။လွှတ်တော်အဆောက်အဦတွေကရုပ်ထုခန်းမ Statuary Hall မှာရုပ်ကလပ်ကိုထားမှာဖြစ်တာကြောင့်ဒီလိုဂုဏ်ပြုခံရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါလိမ့်မယ်။ Ginsburg ရဲ့ရုပ်ကျွင်းကိုနောက်သတင်းပတ်မှာအာလင်တန်နိုင်ငံတော်သင်္ချိုင်းမှာတကြိုမယ်လို့တရားဝန်ကြီးရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အဲ့ဒီတင်းကျိုင်းဟာသမရဂျွန် F ကနေဒီနဲ့သူ့ရဲ့အကူအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ရောဘတ်ကနေဒီနဲ့အက်ဒွတ်ကနေဒီ Heavyweight လက်ဝဲချန်ပီယံဂျိုးလူးဝစ်တို့လိုအထင်ကြီးပုဂ္ဂိုလ်ကြီးတွေကိုမြေမြုပ်တကြိုတဲ့နေရာဖြစ်ပါတယ်။ဒီနှစ်ကုလသမဂ္ဂပြည်ပညာကံအတွက်အင်္ဂါနေ့ကစပြီးကမ္ဘာ့ခေါင်းဆောင်တွေမိန့်ခွန်းပြောနေကြပြီဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုကမ္ဘာ့အရေးကြီးနိုင်ငံတွေကခေါင်းဆောင်တွေအဓိကပြောသွားကြပါတယ်။အမေရိကန်သမရဒေါ်နယ်ထရမ့်ကတော့ဗိုင်းရပ်စ်အရေးတာမကတရုတ်နိုင်ငံကိုပါဝေဖန်ထိုးနှက်သွားပါတယ်
။ We will distribute a vaccine. We will defeat the virus. We will end the pandemic.
ကျွန်တော်ကောင်းဝဲစည်းကိုဖြန့်ဖြူးသွားမှာပါ။ဗိုင်းရပ်စ်ကိုနှိမ့်နှင်းမှာပါ။ဒီကာယောဂါကိုအဆုံးသတ်မှာပါ။အဲဒီနောက်အရင်ကမရှိဘူးသေးတဲ့ဒါယာဝပြောမှုပူပေါင်းဆောင်ရွက်မှုနဲ့ငင်းချမ်းတဲ့ခေတ်ကာလတစ်ခုကိုစတင်ကြမှာဖြစ်ပါတယ်။ဒီလိုတောက်ပတဲ့အနာဂတ်ရောက်အောင်သွားနေတာနဲ့အမျှကမ္ဘာကြီးမှာဒီကာယောဂါကိုစတင်ခဲ့တဲ့တရုတ်နိုင်ငံကိုလည်းတာဝန်ခံမှုရှိအောင်လုပ်ရမှာဖြစ်ပါတယ်လို့သမ္မတထရမ့်ကပြောသွားပါတယ်။ဗိုင်းရပ်စ်ပိုးစတင်ခဲ့တယ်လို့ယူဆကြတယ်။တရုတ်နိုင်ငံကနေမိန့်ခွန်းပြောခဲ့တဲ့သမ္မတရှီကျင်းဖင်ကတော့ဗိုင်းရပ်စ်ကိုနှိမ့်နှင်းသွားမယ်လို့ကြေညာပြောဆိုပါတယ်။ COVID-19 အရေးကုလသမဂ္ဂရဲ့လုပ်ငန်းတွေအတွက်ရန်ပုံငွေနောက်ထပ်ဒေါ်လာတန်90ထည့်ဝင်မယ်လို့သမ္မတရှီကကြေညာသွားတယ်လို့ကာကွယ်ဆေးထုတ်လို့ရေးတိုးတက်မှုရနေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူတို့ထုတ်ထားတဲ့ကုဝေးကာကွယ်ဆေးကြောင်းထည့်ပြောသွားပြီးသူရဲ့တွေ့ကြုံကနိုင်ငံတကာနဲ့ညှောက်ဝေသွားမှာဖြစ်တယ်လို့ကာကွယ်ဆေးထံပြူရေးအပါအဝင်စက်တီပူပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ Sputnik V ဆိုတဲ့ကိုဗစ်ကာကွယ်ဆေးကိုပြီးခဲ့တဲ့ဩဂုတ်လမှာရုရှားအစိုးရကအတည်ပြုခဲ့တဲ့အတွက်ကမ္ဘာမှာကာကွယ်ဆေးအတည်ပြုတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီကာကွယ်ဆေးကိုအဆင့်3ဆန်းတက်မှုမလုပ်ခဲ့တာကြောင့်ဆေးရဲ့ဘေးရန်ကင်းမှုနဲ့ထိရောက်မှုအပေါ်နိုင်ငံတကာစိတ်တိုင်ပညာရှင်တွေကတန်လျာရှိကြပါတယ်။အမေရိကန်ဆိုရဗန္ဒာရေးအသုံးစရိတ်အတွက်ယာယီဥပဒေမူကြမ်းတရားကိုအင်္ဂါနေ့ကအောက်လွှတ်တော်မှာပါတီကြီးနှစ်ရက်စလုံးရထောက်ခံမှုနဲ့အတည်ပြုလိုက်တာကြောင့်အစိုးရလုပ်ငန်းတွေရဲ့ဆိုင်မဲ့အရေးရှောင်လန့်နေပါတယ်။အခုအတည်ပြုလိုက်တဲ့ဗန္ဒာရေးဆိုင်ရာယာယီဥပဒေကြောင့်အစိုးရလုပ်ငန်းဌာနတွေဒီဇင်ဘာလအထိဆက်ပြီးလုပ်နိုင်ကြတော့မှာပါ။ နိုဝင်ဘာလသမ္မတရွေးကောက်ပွဲပြီးတဲ့အချိန်နောက်ပိုင်းလွှတ်တော်အစည်းအဝေးတွေကြတော့မှာပဲနှစ်စဉ်အစိုးရအသုံးစည်းတဲ့ဥပဒေကိုအတည်ပြုရင်ပြုဒါမှမဟုတ်လေရွေးကောက်ပွဲနိုင်ပြီးတက်လာမယ်သမ္မတလက်ထက်အထိရွှေ့ထားဖို့ပဲဖြစ်ပါတယ်နောက်ဆုံးမှရလိုက်တဲ့သဘောတူညီချက်အရစိုက်ပျိုးရေးဌာနအနေနဲ့ရွေးကောက်ပွဲမင်းဆွေစီဝင်ကာလမှာထောက်ပံ့ရေးတွေဆက်ပြီးပေးသွားနိုင်တော့မှာပါဒီကြောင့်မွေကိစ္စအောက်လူတော်ဥက္ကဋ္ဌနန်စီဘလူးစီကသဘောတူခဲ့ပြီးအပြန်အလှန်အပြင်ဆင်းရဲနွမ်းပါသူတွေကိုကိုရိုနာဗိုင်းရပ်စ်ကာယရောဂါကာလအတွင်းစာနာရိတ်ခါကူညီပေးဖို့ရန်မုံငွေအစီအစဉ်ပါဝင်ခဲ့ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်အမှန်တော့ပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုနိုင်ရေးအတွက်တင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ဖို့အမေရိကအစားအသောက်နဲ့ဆေးဝါးကုကရေးဌာန FDA ကစဉ်းစားနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။အကြံပြုတင်ပြထားတဲ့အဲ့ဒီစီမင်းတွေထဲမှာနောက်ဆုံးအဆင့်စမ်းတကာကွယ်ဆေးထိုးခံထားသူတွေကိုဆေးဝါးထုတ်လုပ်သူတွေဘက်ကအနီးကပ်ဆောင်ကြည့်ဖို့ပါဝင်ပါတယ်။ဆေးနှလုံးပါစံတကာကွယ်ဆေးရဲ့ဒုတိယနဲ့နောက်ဆုံးအဆင့်ဆေးနှလုံးထိုးခံထားသူတွေကိုနှစ်လထိစောင့်ကြည့်ကြမှာပါ။ဒါအပြင်ဆေးအာနိသင်မရှိတဲ့စံသက်ကာကွယ်ဆေးထိုးခံထားသူအနည်းဆုံးလူ9ဦးကိုလည်းလေ့လာမှဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးတွေကို Moderna နဲ့ Pfizer ဆေးကုမ္ပဏီတို့ကထုတ်လုပ်နေပြီးဒုတိယဆေးလုံးကိုကိုယ်သဘောနဲ့ဆေးထိုးခံမဲ့လူတွေနဲ့ဆန္ဒဖို့ပြင်ဆင်နေပါပြီ။စီမင်းသစ်တွေအရာ80ဆန္ဒနိုင်မယ်ဆိုရင်တော့နိုဝင်ဘာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာကာကွယ်ဆေးသစ်တွေထွက်ပေါ်လာနိုင်ခြင်းရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေအောက်တိုဘာသမမဟုတ်ရွေးကောက်ပွဲနေမှာတော့ထွက်ပေါ်လာနိုင်တယ်ဆိုပြီးပြင်ပတ်တွေနဲ့ချီပြောဆိုလာတာပါ FDA နဲ့အတူသိပ္ပံနဲ့အစိုးရအေဂျင်စီတချို့ကသူတို့ထုတ်ပြန်ခဲ့တဲ့ကာယောဂါနဲ့ပတ်သက်တဲ့အစီရင်ခံစာတွေနဲ့လိုက်နာရမယ့်ညွှန်ကြားချက်တွေကိုတမနာထွက်မြဲကာယောဂါအမြင်အတိုင်းပြောင်းလဲဖော်ပြနေတဲ့အတွက်ပြည်သူလူထုရဲ့ယုံကြည်မှုတွေကျဆင်းလာနေတာပါအမေရိကန်ပြည်နယ်20ထက်မနည်းမှာပိုကူးဆက်မှုမြင့်တက်လာနေပြီးတက္ကသိုလ်ကောလိပ်တွေနဲ့စာသင်ကျောင်းတွေပြောင်းပွဲရာကပိုကူးဆက်မှုတွေတစ်ခါပြန်တိုးလာနေတာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးခွန်ရသူတချိန်ထိုးတက်လာတဲ့မြန်မာနိုင်ငံမှာဒီကနေ့ညနေ၄နာရီခွဲအစိုးရထုတ်ပြန်ချက်အရသေဆုံးသူ73ဦးထပ်တိုးတဲ့အတွက် COVID-19 ကြောင့်သေဆုံးသူစုစုပေါင်းက129ဦးရှိပါတယ်။ပိုကူးခံထားသူကတော့6900ကျော်ရှိတယ်လို့လည်းဖော်ပြထားတာပါ။ပြီးခဲ့တဲ့တစ်ပတ်ကလည်းဆိုင်ရင်ကိုရိုနာဗိုင်းရပ်စ်ပိုကူးခံထားသူအနည်းငယ်ကျဆင်းလာတဲ့အိန္ဒိယနိုင်ငံမှာတော့ဒီကနေ့ပိုကူးသူ13000ရှိပြီးပိုကူးခံရသူစုစုပေါင်း 5.6 တန်းကျော်သွားပါတယ်။ဒီကနေ့သေဆုံးသူ1085ဦးရှိတဲ့အတွက်သေဆုံးသူစုစုပေါင်းကလည်း9000ကျော်ပါတယ်။ပိုကူးခံရသူ 6.9 တန်းကျော်နဲ့ကမ္ဘာမှာပိုကူးသူအများဆုံးရှိတဲ့အမေရိကန်ပြည်ထောင်စုကိုသတင်းမှတ်တွေအတွင်းအိန္ဒိယကကျော်သွားလိမ့်မယ်ဆိုတဲ့ခန့်မှန်းမှုတွေလည်းရှိနေတာပါ။ဒါပေမဲ့လည်းအိန္ဒိယမှာပိုကူးသူ 9,000 ကျော်အထိစက်တင်ဘာ16ရက်မှာစံချိန်တင်ရောက်ခဲ့ပေမဲ့ပိုကူးအရေအတွက်ကတဖြည်းဖြည်းပြန်ကျလာတာပါ။အခြားအာရှနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ပိုကူးသူ 4,465 ဦးနဲ့တရက်အတွင်းစံချိန်တင်အများဆုံးရောက်လာပါတယ်။သေဆုံးသူကတော့နောက်ထပ် 140 တိုးလာပါတယ်။အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနရဲ့အဆိုအရအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ပိုကူးခံရသူစုပေါင်း 95,388 ဦးရှိပြီးသေဆုံးသူစုပေါင်းက 9,989 ဦးရှိပါတယ်။အင်ဒိုနီးရှားဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာ COVID-19 ကြောင့်လူသေဆုံးမှုအများဆုံးရှိတဲ့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံရဲ့သမ္မတရှီကင်းပင်ကကိုရိုနာကာယရောဂါတက်ဖြစ်ရေးအတွက်နိုင်ငံတကာပူးပေါင်းဆွဲဖို့အရေးကြီးသလိုအနာဂတ်မှာတစ်ကမ္ဘာလုံးရင်ဆိုင်ရနိုင်ခြင်းရှိတဲ့စိန်ခေါ်မှုကြီးတွေအတွက်လက်တွဲပြီးတော့ကြိုးတင်ပြင်ဆင်ဖို့အခွင့်အခါဖြစ်ပါတယ်လို့အင်္ဂါနေ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခေါ်မှာထည့်သွင်းပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်အကြီးကျယ်ထိခိုက်နစ်နာနေကြတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပြည်သူပြည်သားတွေအတွက်အရေးပေါ်အကူအညီတွေထပ်ပေးမယ့်အစီအစဉ်တရားကိုမလေးရှားဝန်ကြီးချုပ်မဟီဒင်ယာစင်ကပို့ထုတ်နေမှာကြေညာလိုက်ပါတယ်။ဒီရေးပေါ်အကူအညီအစီအစဉ်မှာအမေရိကန်ဒေါ်လာ 2.47 ဘီလီယံနဲ့ညီမျှတဲ့မလေးရှားရင်ဂစ် 30 ဘီလီယံသုံးစွဲမှာပါ။စီးပွားရေးလုပ်ငန်းငယ်လေးတွေနဲ့ဝန်ထမ်းလာစားတွေအတွက်အစိုးရထောက်ပံ့ငွေအစီအစဉ်အဖြစ်မလေးရှားရင်ဂစ် 9 ဘီလီယံကိုငွေသားအဖြစ်ပေးအပ်မယ်လို့ဝန်ကြီးချုပ်ယာစင်ကနိုင်ငံတော်ရုပ်သံမိန့်ခွန်းမှာပြောဆိုခဲ့တာပါ။အတိုက်ခံကောင်းဆောင်အန်ဝါအိဗရာဟင်ရဲ့စိန်ငေါ်ချက်နဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲဝန်ကြီးချုပ်ယာစင်ရဲ့ကြေညာချက်ထွက်ပေါ်လာတာပါအတိုက်ခံကောင်းဆောင်အိဗရာဟင်ကအစိုးရတည်တရဖွဲ့နိုင်လောက်အောင်လွှတ်တော်မှအမှန်နဲ့အများစုအခိုင်အမာရထားပြီလို့ပုတ်ထိုးနဲ့မှပြောဆိုထားတာဖြစ်ပါတယ် Yang Korea ni enggak siapa kanare itu, asal licin ni kau mah, tak cempi tonglen itu tenai la orang cimare, kaji dzin tu yang lelu Amerika tu di tengah perhati juga piawai. Tepat di sini ni ocho ni ram yang Korea ye, anaya alat sama padi di tangmu konsen ngan ni yang, nipal le siapa kanama, tongji ni binyari ko cipta ni je sih nausong tadi kule piawai. Yang Korea ni enggak jang acu popiare, tadi itu not internet sana nama. Jauhnya mula pembekal Miriam C. Lejeng kau mah tunggulan tenai la orang ciri kardzingo. Ega nega ya utara juru dapat nama tuya lelu suka balai. Yang Korea ya tiga C. Biak kanari dua dini ama asan lejeng leh si balai. Juru dapat ngah tak mungkin syarat dua. Perlu kami usah leh surat dijama biar nama me. Ayu asan eh bongsa ya tunggulan ciri tenai. Tiel kami usah cipong ya lelu le internet sana nama ega ni nama ega popiare taraba. อัลโดวาลาเซนิมาเจมาเมลูคามายาเรซีเอียจีเดียเปิดด้วยเมื่อกอริยาเนงามาตรีนปารุเนชิจูดินเจนเซนิราเลพิบาร์เลยจวนเจนุตชูการอเมื่อกอริยากะลองซาเคตงตักเชมพีไอซีบีเอ็มตรงนั้นด้วยชาบยาเมลูคามานิดลูตชูการเลยยิงอุติโมกันเนปิโลไนเนเปิดเห็นกันตรงจีสเนเอสเอลบีเอ็มกูอสันติโลยินพิจารณาเงี้ยสิเรลูคามานิราพิบาร์เลย
ที่กันยัดด้วยที่เดียวกันเรื่องนี้ก็รอติดลาฟาเวชิงครูอภิรันต์ได้เป็นผู้เชี่ยวชาญในตัวอภิสิงห์นารีกุสตัยทอลินตามมาว่าเราไม่รู้ว่าล่าเสียนี่จะมาบุชีเร่ไม่มาอยู่กับเวฮาลุลล์หน้าตาหมู่ชีในมามหุดลูลูรีสันนักูที่จะจัดเทียนในมามพบุสุวิโดไม่มาในงานลูกคุณเสียงกุลธรรมกับทุกุสเลกาตรีปีเลยไป กุลธรรมกับลูกคุณกองสิ่งกุลเต็มดึงเกเรที่เซงลาปอมามีมาในงานเนี่ยมีมาในงานกูเท่าขันในงานนี้ก็รู้กันกูเข้าใจว่าเลยลูกคุณกองสิ่งจิมบายาเจนิวากานีบิโอลิซาสไลน์ตรีนปิปูทารากูจะน้องตานิโอเปียบยาวเมย์มีมาในงานลูกคุณเสียกุลธรรมกับทุกุสเลกูมีมาสุยากานีบิโอพิวินกูเอ็มปีเกบิเมย์ตู้นี้เนี่ยวิกานีเวสงสารสิสิมูเลกูสับบิโอลงในเกราวาลูกคุณลูกชาดูรีมีมาอยากเป็นผู้เอกสิกาปุกุรีเนี่ยยุคกับผู้เอ็มแต่งงานเรื่องเชลเลตุยยา
The results of an election cannot accurately reflect the will of the people. When the right to vote is denied because of a person's
race.
แม้ปีไหนก็ชีเร่รวยจะตึงเงินแม้ปีกุญแจกูสุยานี่เนี่ยลูลาเร่ทำมาบุตรูแม้ปีกุญแจกูเป็นเส้นลูกสองเด็ดเท่าทารีมาดูยาวเอากรุณาฟังสกายโยกาได้เพียงลูนี้อาเซมาเวและนักการปริบขารีพี่นี่เร่ดอดวินยุคกับปุ่ยที่อาเซมาเมสุราฮาจีมาเร่สิงคโปร์ที่อาพี่เดลูเล่กุลธรรมกาลูกคุณกุสเล่แอนดรูส์กับพี่วาเร่
On the other end of the spectrum is the danger that candidates and political parties will choose to use
ที่เสียดีฮะยุคกับเบอร์กูที่เกษียณมาเมื่อกาจะทำมูลีกูว่าลงส่วนไหนเนี่ยสุดาเนี่ยมาพิจารณาดีจ้าไปแต่เจ้าดูมีบีลองยาเลเป็นลูกเด็กเจ้าสูเจตุฮะซีอุยปูสตาวิโกมาโยอินเทอร์เน็ตปูมาบ้าไม่ใช่เดี๋ยวมาอุสิ่งที่เอาพิสิเรยุคกับเบอร์ซีอุยส่วนเนี่ยมาเนี่ยมาในงานด้วยกันที่รู้เห็นจะไม่ใช่สุดเรยุคกับเบอร์ซีอุยใช้บุตรคู่กูตัวพี่ว่าเลย
We received this visual material two or three days ago.
Australia, Japan, ไอ้หนาวที่ปงเนี่ยชาปงนี่กูเสร็จแล้วพี่เต็มมาพี่เต็มสุรากูไม่ค่อยเกี่ยวอะไรไม่ค่อยเนี่ยมาโรไอ้ดับปงเนี่ยชาเท่าทารีกูพี่ตาไหนเนี่ยสุรีเมกาตายาวอะไรไอ้หนาวไปจารมาเนี่ยมันเองเสียงกูแล้วตัวมันก็ลุกขึ้นกูเสร็จแล้วตัวเต็มพี่มึงกูเสร็จพี่กูยังเกี่ยวอะไรเนี่ยจันทร์ตาเนี่ยอุบะ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းသွားလာလှုပ်ရှားမှုတွေတိုးမြင့်ကန့်သတ်လာတဲ့အတွက်ပြည်တွင်းထုတ်နေစဉ်သတင်းစာတော်တော်များများရန်နာထားရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါကရောဂါကြောင့်တည်ဆုံးမှုနဲ့ကူးစက်မှုတွေတိုးလာနေတဲ့အကြောင်းရန်ကုန်တိုင်းတစ်ခုလုံးဒီပါအင်ပြင်မထပ်ဖို့ဒီဘက်ထဲမှာပဲအမိန့်ထုတ်လိုက်တာကြောင့်လုပ်ငန်းတွေထိခိုက်လာတဲ့တည်းသတင်းမီဒီယာတွေလည်းပါဝင်လာပါတယ်ရန်ကုန်မြို့မှာပုံနှိပ်ထုတ်ဝင်နေတဲ့ပြည်တွင်းထုတ်နေစဉ်သတင်းစာတွေဖြစ်တဲ့70 The Voice မြန်မာတိုင်းစံတော်ချိန်စတဲ့သတင်းစာတွေလည်းဒီဒီဘက်ကစပြီးပုံနှိပ်ထုတ်ဝေတာတွေကိုယာယီရနာလိုက်ကြပါတယ်။သွားလာလှုပ်ရှားမှုတွေကန့်တက်လိုက်တဲ့အတွက်လုပ်ငန်းတွေလည်းပတ်ဖို့မဖြစ်နိုင်တာကြောင့်ယာနာလိုက်ရတယ်လို့လည်း70သတင်းစာအေဂါချုပ်ကိုအမန်ကပြောပါတယ
်။အခုလက်ရှိလမ်းတွေပေါ်မှာလည်းကားတွေကနေသွားတယ်ပြောတယ်။ကားကြီးကရန်နေသွားတော့လက်ပွေတွေကကိုယ်စလေတွေစီကိုလာပြီးသတင်းစာကြားနေယူဖို့အခက်အခဲရှိနေတာအဲ့ဒါတပိုင်းပေါ့နော်ပြီးတော့နောက်တစ်ခုကသူကသတင်းစာကြားနေယူကိုယ်လေစီကယူပြီးရင်သူကလမ်းနေရဲ့ရက်ွက်တွေထဲကိုလိုက်ပို့ရမှာအဲ့မှာလည်းတချို့လမ်းနေတချို့ရက်ွက်တွေကဝင်လို့မရဘူးပြောတယ်အဲ့တော့သူကဟိုအဲ့တော့သတင်းစာကိုသူကယူဖို့ရင်ယူပြီးရင်ပြန်ရောင်းဖို့ရင်မှာအခက်အခဲရှိတယ်လို့ပြောတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီအိုက်ကန်ချီရေးဘက်ကလည်းပြဿနာအရှုရှိရရဲ့အဓိကတော့နောက်ကျွန်တော်တို့မလုပ်ရဲရပါဘောနော်ဒီအမိန့်မှာမီဒီယာကလုံးဝမပါဘူးဖြစ်နေတော့တကယ်လို့ तू ကအဲ့ဟာကိုမလိုက်နိုင်ဘူးဆိုရင် तू ကဟိုဥပဒေရရေးယူမယ်ဆိုရင်ဟာကျွန်တော်တို့ပုံမှာဒီဆက်လုပ်ဖို့ကနည်းနည်းလေးပါဖြစ်တာပေါ့နော်ဟိုဆက်လုပ်ဖို့မရေဘူးဖြစ်နေတာကျွန်တော်လက်ကြီးကျုံနေရတာ
မြန်မာနိုင်ငံမှာယောဂဝယ်တွေကျင်းပဖို့နှစ်လားတောင်မလိုတော့တဲ့အချိန်မှာပဲကယောဂာနဲ့ကြုံနေရတဲ့အကြောင်းယောဂကုသမှုတာစီရေးကန့်သတ်ချက်တွေထုတ်ပြန်ထားတဲ့အတွက်သတင်းမီဒီယာလုပ်ငန်းတွေမှာထိခိုက်နေရတာပါသတင်းစာပုံတွေထုတ်ဝေတဲ့လုပ်ငန်းတွေရထားပြီးမဲ့အရေးကြီးတဲ့ကာလဖြစ်တာကြောင့်အွန်လိုင်းကနေလုပ်ငန်းတွေဆက်နိုင်အောင်ကြိုးပမ်းနေရတယ်လို့လည်း70သတင်းစာအေရီယာချုပ်ကိုအမန်ကပြောပါတယ်
။ဟုတ်နော်အဓိကစိတ်ကူးစရာကဒီကာလကကျွန်တော်တို့ကကြေယောကအစိုးဆုံးအခြေအနေပဲရောက်နေတယ်။ဒီကောက်ပြရတယ်ကျွန်တော်တို့က150လောက်ပဲလိုတော့တယ်ဆိုတာဖြစ်နေတော့မြန်မာနိုင်ငံအတွက်ကလည်းတကယ်ကိုအရေးကြီးဆုံးအချိန်ဖြစ်နေတာ။အဲ့တော့ဝင်ငွေရမရှိပေမဲ့ကျွန်တော်တို့ကဒီကာလကအရေးကြီးတဲ့ကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အွန်လိုင်းအနေနဲ့ပေါ့နော်ကျွန်တော်တို့ရဲ့ Facebook ကကျွန်တော်ရဲ့ website တွေကတော့ဒီနေ့ကျွန်တော်တို့ပုံမှန်လိုက်ပြီးတော့ရေးပြီးတော့ကျွန်တော်တင်ပြနေရတယ်။ဒါပေမဲ့ဝင်ငွေရှိအောင်ကျွန်တော်ဝင်ငွေရအောင်ကျွန်တော်ကဘာမှမရှိဘူး။ဝင်ငွေရှိတာနဲ့အဲ့ဒီတဲ့င်းတွေလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့မှာကုန်ကျစရိတ်ရှိတာဆိုတော့ကုန်ကျစရိတ်ကလည်းရှိရောပေါ့။အဲ့တော့ဟိုရေးရှိရင်းလာကြာနေနားမေ့ဖြစ်တော့ကျွန်တော်တို့ဟိုတဲ့င်းဌာနအတွက်ကဝင်ငွေရှိလိုက်တယ်ပေါ့နော်။ဒီနောက်ဒီတူးချင်းအတွက်လည်းဝင်ငွေကျွန်တော်တို့ဟိုရှိခိုက်လာနိုင်တယ်
ယောဂကုသမှုတွေအများဆုံးတွေ့နေရတဲ့ရန်ကုန်တိုင်းတွင်အိမ်ပြင်မထွက်ဖို့အမိန့်တုတ်ပြန်ထားပေမဲ့အများပြည်သူအခြေခံလိုအပ်ချက်အဖြစ်73စီစေဝါရေးသားလုပ်ငန်းတွေကိုတော့လုပ်ကင်ခွင့်ပြုခဲ့ပါတယ်။မနေ့တုန်းကလည်းရေးချောင်း၊လေချောင်းအကောက်ကွန်လုပ်ငန်းတွေနဲ့မိုဘိုင်းဖုန်းလိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုထပ်မံပြင်ဆင်ဖြည့်ဆည်းခွင့်ပြုခဲ့တာပါ။ဒါပေမဲ့လည်းသတင်းမီဒီယာလုပ်ငန်းတွေမပါဝင်သေးတာကြောင့်ဖြည့်ဆည်းခွင့်ပြုဖို့တင်းမြထားတယ်လို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်တွင်ရေးမှူးတစ်ကွန်မြင့်ကျော်ကပြောပါရယ်အဆိုအပိုင်းသတင်းမီဒီယာတွေပုံမှန်တိုင်းလည်းပတ်နေပြီးမဲ့ပုပ်ပလိကမီဒီယာတွေရဲ့အခန်းကဏ္ဍကလည်းအရေးပါတဲ့အတွက်လုပ်ငန်းတွေလည်းပတ်ခွင့်ရဖို့လိုတယ်လို့အခုလိုပြောပါရယ
်ပုပ်ပလိကမီဒီယာလုံးလနဲ့သတင်းမီဒီယာအားနေသွားနိုင်တယ်ပေါ့နော်ဟိုတကယ်လွတ်လပ်တဲ့မီဒီယာပုံမှန်မီဒီယာဒါမင်းဟိုဖြစ်နေတဲ့အခြေအနေအလုံးရှိတော့မတူရဲရှိတော့မတူရဲအမြင်မတူရဲအတန်တွေပေါ်ပြနေတာနိုင်ငံပိုင်မီဒီယာကတော့ဟိုတလန်းသွားနဲ့အစိုးရရဲ့ information ကိုပြန်ဖြန့်တာမျိုးဆိုတော့ဒီနိုင်ငံပိုင်မီဒီယာနဲ့တော့ဟိုဒီမိုကရေစီနိုင်ငံလို့ခေါ်ဆိုလို့မရဘူးနော်ဟိုအားနေသွားရင်ဟိုဒီဒီမိုကရေစီတင်ကုန်ပြောင်းရေးဒါတော့ဟိုတကယ်လို့ကြည့်ပြောရမှာမဟုတ်ဘူးရေချိန်မှာတော့တောင်းပြီးတော့ထိခိုက်စေမှာပေါ့နော
်လက်ရှိချိန်မှာနေစဉ်ထုတ်သတင်းစာမှာနိုင်ငံပိုင်ပါတီပိုင်နဲ့ပုပ်ပလိကပိုင်အားလုံးစုစုပေါင်း73,000ရှိပါတယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါစတင်ဖြစ်ပွားခဲ့တဲ့မလကနေဧပြီလအထိနေစဉ်ထုတ်ပုပ်ပလိကသတင်းစာတွေဟာထုတ်ဝေရာတွေကိုတစ်လက်အရာကြီးရနာခဲ့ရပူပါတယ်ခင်ဗျာကျွန်တော်ထောက်အောင်ခံပါ
ကိုဗစ်ကရောဂါကြက်တဲကာလအတွင်းနိုင်ငံဝန်ထမ်းတွေအတွက်နှစ်လစာချင်းငွေထုတ်ပေးဖို့အစိုးရကပြင်ဆင်နေပေမဲ့ချင်းငွေထက်အထောက်ပံ့ရဖို့ပုံမျှော်လင့်နေသူတွေရှိနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါကိုဗစ်ကရောဂါကြုံနေရချိန်မှာအစိုးရဝန်ထမ်းတွေအခက်အခဲပြည်လည်စေဖို့ရည်ရွယ်ပြီးတော့အစိုးရကအောက်တိုဘာလ၁ရက်နေ့ကနေစပြီးလစာနှစ်လစာကြွတင်ထုတ်ပေးဖို့အစီအစဉ်နေပါတယ်ကျူတင်လာစာတွေကိုတော့အတိုးမဲ့ချင်းငွေအဖြစ်ဆိုင်ငံ့ကာလ6လနဲ့ပြန်ဆက်ကာလ1နှစ်သတ်မှတ်ထားပါတယ်။မော်လမြိုင်တက္ကသိုလ်ယူပဝေဒဌာနကတိကဒေါက်တာထွန်းထွန်းနိုင်ကတော့အကြက်တဲကာလချင်းငွေထုတ်ပေးမဲ့အစီအစဉ်ကိုကြိုးဆိုတယ်လို့ပြောပါတယ
်။ကောဒါမျိုးကနာကေတောင်းကအဲ့လိုမျိုးချိခဲ့ဘူးလေ။နာကေတောင်းကကျွန်တော်3လသာချိရတာ။အဲ့ဒီအခုကတော့ဟို ဝန်ထမ်းတွေအကုန်လုံးဆိုတော့နှစ်လသာကြီးအောင်ဆက်တူဥပဒေမှာတော့အဲ့လိုကြီးမယ်ဆိုရင်3လကြီးရအခုကတော့ဝန်ထမ်းတွေကတော့အစီအစီတော့အဲ့တော့ဝန်သားကျူတူကြတော့နှစ်လသာဦးအော်တိုဘာတရနေ့မှာထုတ်ပြီးမှကျိုးတယ်အဲ့ဒါဘုလုံးကြီးကြီးတယ်ဘုလုံးကြီးကြီးကအဲ့ဒါကကျွန်တော်တို့ပညာရေးကိုကြီးကတာမပါဘူးကျွန်တော်တို့ကပတ်ဆံရှာတဲ့ဌာနကိုပြင်တယ်ပတ်ဆံချုံးဌာနဆိုတော့ကျွန်တော်တို့လူဘုလုံးမပေးဘူးဒါကျွန်တော်တို့ကသူဆရာသမဂ္ဂတွေအဲ့ဒါကိုကျွန်တော်တို့ရဖို့ကျွန်တော်ကြိုးစားနေရပါတော့ဒါကိုကြည့်ရမရသေးဘူ
းဒါပေမဲ့လည်းချင်းဝင်အဖြစ်ကြိုတင်လာစာထုတ်ပေးတာထက်လူမှုဖူလုံကြီးအဖြစ်ထောက်ပံ့တာမျိုးကိုမျှော်လင့်နေသူတွေလည်းရှိပါတယ်မြမမီးထားဌာနအလုပ်သမားအဖွဲ့အစည်းကဦးဝင်းညွန့်ကတော့လူမှုဖူလုံကြီးထက်ဝင်နေရတဲ့နိုင်ငံဝန်ထမ်းတွေအတွက်ခန်းစားခွင့်ရှိတယ်နဲ့လို့ပြောပါတယ
်ဖြစ်ပြနေတာကတော့ကျွန်တော်တို့ဟိုပါပေါ့လူမှုဖူလုံကြီးကလုပ်ပြရတင်နေဟာဘူးလူမှုဖူလုံကြီးကကျွန်တော်ဘက်ကမလှည့်နိုင်အခုကလူမှုဖူလုံကကျွန်တဲ့ဒီဖော်မာတွေကလာတာမရတဲ့ဖော်မာတွေကိုဥစားပေးရတယ်ပေါ့နော်ဥစားပေးရတော့ကျွန်တော်တို့ဒီဝန်ထမ်းကြီးကတော့လူမှုဖူလုံရေးကြီးထက်ဝင်ထားတယ်လူမှုဖူလုံကဘာလို့မပြီးလဲဖြစ်အဲဒါနိုင်ငံတော်အနေနဲ့တကယ်တမ်းကလူမှုဖူလုံရေးဌာနအနေနဲ့နိုင်ငံတော်အနေနဲ့ဆိုတာလူမှုဖူလုံရေးဌာနကနိုင်ငံတော်လက်အောက်ပါဘူးဗျာနိုင်ငံတော်အစိုးရလက်အောက်ပါဗျာအဲတော့အဲ့ဒီဌာနအနေနဲ့ကတော့ဒီဖော်မာဖြစ်တဲ့ကျွန်တော်တို့စုဝဝန်ထမ်းတွေကိုပြန်တော့ကြည့်ပြင်တာပေါ့လေရည်ရည်တော့အဲ့ဒီဟာကိုလည်းပတ်သက်လို့တော့ဘာများပြောကြတယ်ဒါပေမဲ့နိုင်ငံကဝန်ထမ်းတွေဖြစ်နေတဲ့အတွက်လာတာပြေးထားတဲ့နိုင်ငံတော်အစိုးရအနေနဲ့ပြေးတဲ့ဆက်လာတယ်ပတ်သက်လို့နိုင်ငံတော်အစိုးရကတော့ဒါမှ complaint တိတ်မရှိဘူးကြည့်တယ်သိရတော့
နိုင်ငံဝန်ထမ်းတွေကလူမှုဖူလုံကြီးထည့်ဝင်ထားပေမဲ့လာစာပုံမှန်ရနေတာကြောင့်လက်တလောအခြေအနေမှာထောက်ပံ့ကြေးပေးဖို့အစီအစဉ်မရှိသေးဘူးလို့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကပြောပါတယ
်ထဲတော့ထဲတာပေါ့ကွာသူတို့မှလည်းတချို့ဒီမဲ့တို့တော့နိုင်ငံဝန်ထမ်းတွေတော်တော်များများတော့ဒါဆိုလာစားရနေတာလေနော်ဒီနိုင်ငံတော်ပြည်နဲ့လာစားရနေတာဖြစ်တဲ့ဒါလည်းဟိုပြောရင်တော့ဒီဘယ်လိုစဉ်းစားမလဲတော့မပြောတတ်ဘူးပေါ့နော်ဆိုရယ်နော
်ကိုဗစ်ကာလအတွင်းနိုင်ငံဝန်ထမ်းပေါင်းတပန်းကျော်အတွက်အတိုးမဲ့နှစ်လစာကြိုတင်ထုတ်ချေးဖို့အကျပ်ဘီလီယံ950ကျော်ရထားတယ်လို့သမ္မတရုံးပြောခွင့်ရဦးစောထေကပြောထားပါတယ်ရှင်ကျွန်မအင်တနာထွန်မရန်ကုန်မြို့ကနေတင်ပေးပို့တာဖြစ်ပါတယ်
ရန်ကုန်တိုင်းရဲ့စက်ရုံတွေကိုမနက်ဖြန်ကစပြီးသတင်းသက်သက်ကြပိတ်ထားဖို့အစိုးရကစီစဉ်နေပေမဲ့လုပ်ငန်းကြီးရန်လာထားတဲ့အချိန်မှာအလုပ်သမားတွေအတွက်လောကလာစာထောက်ပံ့ရေးဆွေးနွေးညှိနှိုင်းမှုတွေမှာအပြည့်မထွက်သေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါကာယောဂါကာလာအင်ပြင်းမထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်14ရက်ကြာအလုံးမစင်းပဲနေရမယ့်အလုပ်သမားတွေအခြေခံလောကလာစာနှုံတာနဲ့ရာသင့်တယ်လို့အလုပ်သမားသမဂ္ဂတွေကအစိုးရနဲ့အလို့ရှင်သုံးပွင့်ဆိုင်အွန်လိုင်းအစည်းအဝေးမှာတင်ပြထားပါတယ်။အစိုးရဘက်ကတော့သူတို့အနေနဲ့လူမှုဖူလုံကြီးတွေက40ရာခိုင်နှုန်းအတွက်တောင်းယူနိုင်တဲ့အပိုင်းကိုအလို့ရှင်နဲ့အလုပ်သမားတွေကိုတင်ပြထားရလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်က VOE ကိုပြောပါတယ်။
ဒါလည်းလို့ရှင်နေတဲ့ဂျန်ဝန်နဲ့ဒီတိုင်းစိုးရနေတဲ့စက်ညစ်နေတယ်လို့သိရတယ်ပေါ့နော်။အဲ့တော့ဒီဘက်ကဒုစိုက်တာတော့ဒါလူမှုဖူလုံကြီး40ရာခိုင်နှုန်းချုံးဝင်တဲ့အလုပ်သမားတွေတက်တော့ပြီးဖို့ဆိုတာတော့သူလည်းဒါအတင်ပြဆောင်ရွက်ထားတာပေါ့ကွာ။နော်။အလို့ရှင်ကကြတော့သူတို့ချင်းချင်းဒါသူညှိနှိုင်းမှုတင်ပါလေ။ဘာလို့ဆိုတော့နော်အလို့ရှင်ကမြစ်တရားကန်တာတာပေါ့နော်။ဒါဒီချိန်မှာတော့နည်းနည်းလေးဒါသူတို့ကလည်းခက်ခဲနေရှိတာပေါ့ကွာဘယ်လိုလဲတော့မပြောတတ်ဘူးပေါ့တို့ရတယ်နော်။ဟိုအလို့ရှင်ကတော့ကြာ no က no pay တွေပါနဲ့ဆိုလဲရှိတာ
အလုရှင်အများစုကတော့ကုန်ချောအမှားတွေရှိနေလို့စိတ်ုံနှစ်ပတ်ပိတ်ထားရတဲ့အပေါ်သဘောမတူကြဘူးလို့ဆိုပါတယ်။အလုရှင်တွေကလည်းလူမှုဖူလုံကြီးထက်ဝင်ငွေရဲ့60ရာခိုင်နှုန်းကိုအစိုးရကပေးသင့်တယ်လို့ထောက်ပြနေရလဲရှိပါတယ်။အလုသမားသမဂ္ဂတွေနဲ့အစိုးရအလုရှင်စက်တင်ဘာ17ရက်မှာပဲအွန်လိုင်းအစည်းအဝေးမှာနောက်ဆုံးတွေ့ဆုံထားကြတာပါ။ဒီနောက်ပိုင်းအလုယုံတွေပိတ်ပြီးလောကလာစာညှိနှိုင်းရေးအစိုးရဘက်ကဆွေးနွေးဖို့ထပ်ပြီးကမ်းလှမ်းလာတာမျိုးမရှိသေးကြောင်းလဲမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမက္ကများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်က VOE ကိုပြောပါတယ
်။လူမှုဖူလုံရေးကနေနော်တချို့သုံးဖို့ရပြီးတော့ဒီ EU funding ပေါ့နော် EU ရမုံငွေကနေသုံးဖို့အလုပ်ရှင်ကလည်းဒါတချို့ကိုပံ့ပိုးဖို့ဆိုတာမျိုးကျွန်မတို့တင်ပြတာရှိပါတယ်။အဲ20ရက်နေ့ကတော့ကျွန်တော်တို့အစည်းအဝေးရှိတယ်ဆိုပြီးဖိတ်ပါတယ်။သို့တော်လည်းဒါဟိုနိုင်ဝအတွင်းမှာပြန်ပြီးတော့ကန်ဆယ်ဖြစ်သွားတယ်လို့အကြောင်းပြန်လာပါတယ်။ဒါကြောင့်မလို့ကျမတို့မှဆွေးနွေးထားတာမရှိပါဘူး။အဲတော့ဆွေးရပေါ်မှာပဲမူတည်တဲ့အဆုံး။ဆိုတော့အခုတော့လှုပ်ရှင်နေတဲ့ဆွေးနွေးကြတော့ကျမတို့တွေ့တယ်။သမဂ္ဂနဲ့တော့ဟိုပြန်ချိန်တာမရှိသေးပါဘူး
။အေယာဝတီတိုင်းပသိမ်မြို့နယ်ကစက်ရုံအလုပ်သမားတွေလည်းကိုဗစ်ရောဂါကူးစက်ခံရလို့ရန်ကုန်တိုင်းလိုပဲစက်ရုံတွေပိတ်တယ်လားဆိုတာတိုင်းဆွေးရကဒီနေ့အစည်းအဝေးလုပ်ခဲ့ရပါ။အလုပ်သမားတွေအရေးလှုပ်ရှားမှုအဖွဲ့အစည်းတွေကတော့ အလုံသမားရီလူမှုဖူလုံရေးအတွက်အစိုးရကရည်ရှိအစီအစဉ်တွေကိုစဉ်းစားဖို့လိုပြီးလို့လည်းတတိပင်းနေရာရှိပါတယ်။လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ရောဂါကာလထိခိုက်သွားရဲ့မြန်မာအထက်ချုပ်လုံသား9သိန်းအတွက်အရေးပေါ်ရမုံငွေယူရို5သန်းမြန်မာကျပ်ဝင်နေဆိုရင်9.9ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရိုငွေ5သန်းကိုထောက်ပံ့ဖို့လည်းကတိပြုထားပါတယ်။ကျွန်တော်ကတော့စောထပ်ပ
ါ။ယူရိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ကိုဗစ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းတွင်အင်ဂျင်မထွက်ဖို့အမိန့်ထုတ်ထားပေမယ့်လူအချက်အရာထွက်ခွင့်ပြုတဲ့သူစီးရင်ကိုထပ်တိုးပေးလိုက်တဲ့အကြောင်းပြောပြပါမယ်။ရှင်မကတော့စုစုပါ။ခရီးသွားရစွဲမရှိတဲ့အပြင်တခွဲတီပြူလူနာနဲ့ထိတွေ့မှုမရှိပဲရပိုင်းတွင်ထပ်တိုးလူနာတစ်တွေများလာတဲ့ရန်ကုန်တိုင်းမှာမိမိနေအိမ်တွင်သာနေထိုင်အစီအစဉ်ချမှတ်ထားပြီးမဖြစ်မနေကိစ္စရပ်တွေကြောင့်အပြင်ထွက်ခွင့်ရသူစီးရင်ကိုထပ်တိုးပေးလိုက်ပါတယ်။အဲ့ဒီထဲမှာဗန်လုပ်ငန်းတွေနဲ့အခြေခံစားတောက်ကုန်ထုတ်လုပ်ငန်းအပါအဝင်ကယ်ဆယ်ရေးလေယာဉ်ပို့ဆောင်ရေးနဲ့ဆက်ဆက်လုပ်ကိုင်နေသူတွေအပြင်အကောက်ခွန်ဝန်ဆောင်မှုလုပ်ငန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုပေးရတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေသူတွေကိုအပြင်ထွက်ခွင့်ပြုလိုက်တာပါ။ရန်ကုန်တိုင်းနဲ့ပိုးရိပ်လူနာဦးရေဟာ20ရက်နေ့တုန်းက900ကျော်အထိရှိခဲ့တဲ့ပေမယ့်ဒီကနေ့မနက်ပိုင်းတွေ့ရှိပြီးချိန်အထိဆိုပိုးရိပ်လူနာဦးရေတဖြည်းဖြည်းကျဆင်းနေလို့လိုအပ်တဲ့လုပ်ငန်းတွေမှာဆောင်ရွက်နေသူတွေကိုထပ်တိုးခွင့်ပြုလိုက်တာဖြစ်တယ်လို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်။ရောဂါကူးစက်မှုတွေနဲ့တည်ဆုံးသူတွေတိုးလာနေတာကြောင့်ရန်ကုန်ဝင်ထွက်သွားလာမှုတွေပိတ်ပင်နိုင်တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဒီလိုလုပ်ဖို့အစီအစဉ်မရှိဘူးလို့လည်းပြောပါတယ်
။ဟုတ်လို့တောင်းလို့ဖို့အစီအစဉ်မရှိပါဘူး။နေ့စဉ်အတွက်မရှိမဖြစ်တဲ့ကိစ္စရက်တွေဒါတွေကလည်းထပ်ဖြည့်ပြီးတော့လိုအပ်တဲ့ကိစ္စရက်တွေပေါ့နော်ဟို rally flight မှာသွားရတဲ့ကုညီရမယ့်ကိစ္စရက်တွေဒါနဲ့ဆိုင်တဲ့ကိစ္စရက်တွေနောက်တစ်ခါကျတော့ဒီ mobile နဲ့ပတ်သက်တဲ့ကိစ္စရက်တွေမှာဆိုပြုပြင်ပြင်ဆင်တဲ့ကိစ္စရက်တွေစသဖြင့်ဒါမျိုးတွေအသေးစိတ်တော့ပါပြီးချစ်သွားတ
ယ်။ကျမ်းမာရင်နဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ကြေညာရင်ထိပြည်ရင်းမှာတခွဲတီပြူလူနာ6900ကျော်ရှိနေပြီးသေဆုံးသူကတော့129ရှိပါတယ်။ယောဂဘူကင်းစင်လို့စင်ယုံစင်ဝင်ရသူကတော့1900ကျော်အထိရှိထားပြီးဖြစ်ပါတယ်။ဒီကနေ့တခွဲတီပြူလူနာထဲမှာမွေးစင်းစားအရွယ်ရှစ်ရသားကလေးငယ်တဦးပါဝင်လာပြီးဘကူကလေးစင်ယုံမှာထားရှိပြီးကုသမှုပေးနေပါတယ်။ကလေးငယ်ဖြစ်သူဟာမိခင်စီကနေယောဂဘူကူးစက်ခံရတာဖြစ်ပြီးတော့မိခင်ဖြစ်သူကတော့တည်ဆုံးသွားပြီးဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။ကျင်းကူးစက်ခံရသူတွေလည်းရသားကလေးငယ်ပါပါဝင်နေပြီးအိမ်ကြီးချင်းနိုင်ငံတွေမှာပါကယောဂကူးစက်နှုံတိုးနေတဲ့အခြေအနေဖြစ်လို့ချမှတ်ထားတဲ့စီးငင်းတွေကိုတတိကျကျလိုက်နာကြဖို့ဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ
်။ဒီသူလူတို့အနေနဲ့ဒီယောဂကြောင့်အခုလက်ရှိမှာဆိုကဘာဝမှာယောဂကူးစက်သူက31တန်းခွဲဖြစ်ပြီးတော့သိဆုံးတဲ့သူက9,800ကျော်ဖြစ်ပါပြီ။တတန်းနီနီကတ်တော့မှဖြစ်ပါတယ်။ဒါဟာစိုးရင်ရတဲ့အခြေအနေဖြစ်ပါတယ်။ကမ္ဘာပေါ်မှာကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံပေါင်းဆက်800,000နိုင်ငံမှာသူယောဂပိုးတွေ့ရှိမှုက3,500,000တုံးတိုးလာပြီးတော့သိဆုံးမှုဟာဆိုလို့ရှိရင်2,500,000တုံးရှိနေတယ်ဆိုတာကိုတွေ့ရှိရမှာဖြစ်ပါတယ်။ကြိုးချင်တာတော့800,000ဟာဥရောပဒေသပြည်လို့ရှိရင်ဒုတိယထိခိုက်မှုအများဆုံးဖြစ်တယ်ဆိုတာကိုသိရှိစေချင်ပါတယ်။ခုလက်ရှိလှုပ်ဆောင်ရမယ့်ကိစ္စရပ်တွေကတော့နော်ဆေးရုံလှုပ်ထားတဲ့ရန်ကုန်နဲ့ရခိုင်ပြည်နယ်ဆိုလို့ရှိရင်ဒီကိစ္စဆေးရုံလိုက်ပါဆောင်ရွက်ဖို့ဖြစ်ပါတယ်
။အိန္ဒိယနိုင်ငံတွေရဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာကာယယောဂကြောင့်သေဆုံးသူအများဆုံးရှိနေပြီးပြည်သူတွေမပေါ်ဆဖို့ကိုထပ်ပြီးသတိပေးနေတာပါ။မဖြစ်မနေအပြင်သွားရမယ်ဆိုရင်ပဇက်နဲ့နှကောင်းစီတက်ဆင်တာနဲ့လူစုလူဝေးကိုရှောင်ပြီးတအုပ်နဲ့တအုပ်၆ပြည်အကွာမှာရှိနေဖို့ကအခြေခံအကြဆုံးလိုက်နိုင်ရမယ့်အချက်တွေဖြစ်နေပြီးဒါတွေကိုတရားဆောင်ရမ်းမှသာကုသနှုံးကိုအလျင်အညာထိချုပ်နိုင်မှာဖြစ်တယ်လို့ကျမကြီးတာဝန်ရှိသူတွေကအကြံပြုထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပို့နေတာပါရှင
်။စီရေးသိမ်းမှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကဒေသခံရွာသားတွေကိုဖမ်းဆီးမှုတွေရှိနေပြီးလုံခြုံရေးစိုးရိမ်မှုကြောင့်နေရာဆုတ်ခွာတိမ်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကျောက်တော်မြို့နယ်တရက်တပင်ရွာမှာဒေသခံရွာသားတွေကိုစီနေမနဲ့ပိုင်းမှာပဲဖမ်းဆီးခဲ့တဲ့အကြောင်းကိုတိုင်တွေ့မြင်ခဲ့သူတွေနဲ့ဒေသခံလှုပ်တော်ကိုယ်စားလှယ်တို့ကပြောပါတယ်ဒေသခံရွာသားကိုအောင်သိန်းကတော့ဖမ်းဆီးခံရတဲ့ရွာသား20လောက်ရှိတယ်လို့ပြောပါတယ်
သမရောစီကြောင်းကတရက်တပင်ကျမ်းမရေးစီခံရေစကန်နဲ့ကြောက်တလုံးရွာထဲမှာစခန်းချထားပြီးရွာသားတွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့လည်းပြောပါတယ်။ဘာအကြောင်းပြချက်နဲ့ဖမ်းဆီးတာကိုမသိရပါပဲဖမ်းဆီးမှုကြောင့်ဒေသခံလူငယ်တို့လုံခြုံရေးစိုးရိမ်လာကြောင်းတိန့်ချောင်ခဲ့ကြတယ်လို့လည်းတရက်တပင်ရွာသားကိုအောင်သိန်းကပြောပါတယ်။တကယ်ကြီးကနေကြတော့ရွာထဲမှာရှိတယ်သူလူငယ်ပိုင်းတွေကြတော့လူငယ်ရွာသ
ေဒါခံရွာသား20ကျော်ကိုဖမ်းဆီးထားကြောင်းသတင်းရရှိထားတယ်လို့ပြောပါတယ
်။တချောင်းကတော့နှစ်ဖက်သုံးဖက်လောက်ကဝင်လာတယ်။တွေ့တဲ့လူကဖမ်းခေါ်တော့တဲ့တပေါ်ရှိပါတယ်။အခုထိတော့လက်တာတော့မရှိသေးဘူး။20ယောက်တော့ပါလို့ပြောတာ။
ကျောင်းဆရာသူအပါဝင်တရက်တပင်ကြေးဝါသားတွေဖန်ဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်ပြောရေးဆိုခွင့်ရှိသူဘူဂျုတ်စော်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာတော့အကျိုးကြောင့်မသိရသေးကြောင်းတုံ့ပြန်ထားပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကန်အဖွဲ့တို့ကြားနှစ်နှစ်နီးပါးကြာလက်နက်ကန်ပြိပခါအတွင်းဒေသခံတွေသေဆုံးမှုတွေဖန်ဆီးခံရမှုတွေမကြာခဏကြုံနေရတာပါ။စနေကံပြိပခအတွင်ဥပဒေမဲ့ဖန်ဆီးတာတပ်ဖြတ်တာပါဝင်အရသားတွေကိုပြစ်မှတ်ထားတဲ့လွတ်ရတဲ့ဟာစိတ်ရဆိုးမှုနဲ့လူသားထုပေါ်ကျူးလွန်တဲ့ရဆိုးမှုမြောက်နိုင်ကြောင်းလဲဒီလမှာကျင်းပခဲ့တဲ့လူခွေရေးကောင်စီစီဝေးမှာလူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီချဲဘတ်လက်ကနေသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတ
ယ် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ပရမဆရာအခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ကိုဗစ် -19 ကာယောဂါကိုမြမနိုင်ငံမှာနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်သူတို့နိုင်ငံရေးပါတီရဲ့နိုင်ငံရေးအကျိုးစီးပွားပုဂ္ဂိုလ်တူဦးချင်းရဲ့နိုင်ငံရေးအကျိုးစီးပွားအတွက်အဆုံးချနိုင်ကြသလားဆိုတာကိုသီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားဟောင်းနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ကျွန်တော်တော်စံပါပါရတော့မြန်မာကျွန်တော်ဒီကနေ့ဆက်ပြောရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကိုရွေးကောက်ပွဲအတွက်အထူးတတိယရနိုင်ငံရေးအတွက်အသုံးချမှုတွေရှိနေသလားဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေမှာကတော့နိုင်ငံချင်းချင်းကြားမှာလည်းပဲအသုံးချကြတယ်ပေါ့လေ။အထူးသဖြင့်တရုတ်နဲ့အမေရိကန်ကြားမှာဆိုရင်ဒီသာသာဒီကာယောဂါကိုအသုံးချပြီးတိုက်ခတ်ကြတွေးရပါတယ်။ထို့အတူပဲတချို့နိုင်ငံတွေမှာလည်းနိုင်ငံတွင်းမှာဘယ်သူကကင်တွယ်ပုံဘယ်လိုဖြစ်တယ်သာသဖြင့်အမျိုးမျိုးပြောကြရဲဆိုတော့မြန်မာနိုင်ငံမှာရောဒီကိုဗစ်ကာယောဂါကိုနိုင်ငံရေးအကျိုးအမြတ်အတွက်အသုံးချမှုရှိမရှိဆိုတာကိုပထမဆုံးဘယ်သူပဲပါအသုံးချရဲဆိုတာမပြောခင်အကြံဉာဏ်လေးပြောပြပါခင်ဗျာကိုဗစ်ကာယောဂါကိုအသုံးချမှုကလွတ်ကင်းရလားဆိုတာ
တမင်ရည်ရွယ်တာမဟုတ်တော့လေဒီကိုဗစ် -19 ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုမကူးဆက်အောင်ကာကွယ်တာထိန်းချုပ်တာထောက်ပံ့ကူညီတာတွေပေးတာအဲ့ဓာတွေကရုပ်ောက်ပွဲနဲ့မီးလာတဲ့အချိန်မှာကွက်တိဖြစ်လာတဲ့အခါကျတော့ဟိုဘေးရနော်တခြားဒီအတိုက်ခံပါတီတွေကကြည့်မယ်ပြောမယ်ဆိုလို့ရှိရင်တော့အဲဒီကာယောဂါနိုင်ငံရေးကိုနိုင်ငံရေးအရာရုပ်ောက်ပွဲအောင်နိုင်ရေးအရာအနာရပါတီကအသုံးချနေတယ်လို့ပြောကြရခြင်းကြရတော့ဖြစ်လာတာအမှန်ပါပဲ
ဟုတ်ကဲ့
တမင်လောက်တာမဟုတ်တာတခုပဲကျွန်တော်တို့ကဖြစ်သားကြရှိတာပေါ့လေ
ဟုတ်ကဲ့ဒါပေမဲ့သူရှိရာတိုက်ခိုက်နေတာအဲ့လိုထင်စရာရှိပေမဲ့လည်းတကယ်မလုတ်သင်းတဲ့ဟာမျိုးကိုလုတ်တာဟောရှိပါလားဥပါအချင်းတချို့ကပြောကြတယ်ရေကောက်ပွဲမကျင်းပသင့်တဲ့အချိန်ဖြစ်တယ်ဒါပေမဲ့သူတို့နိုင်ငံရှိရဲ့အတွက်ဇွတ်ကျင်းပမယ်ဆိုတာမျိုးလုတ်ခဲ့ရဆိုရင်တော့ဒါဟာပြောသင့်တဲ့ကြာဖြစ်လာရို့ဆိုရမှာပေါ့ဦးရထွန်
းအဲရေကောက်ပွဲကတော့တကယ်တမ်းကဖြစ်မယ်ဆိုရင်ကျွန်တော်ရွှေ့လို့ရတယ်ဒီဘာမှကျွန်တော်တို့တော်တက်တန်းသမရတက်တန်းတွေကိုမထိခိုက်သေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတက်တန်းချက်တွေနဲ့အညီရွှေ့မယ်ဆိုရင်အနည်းဆုံး ီတလားပေါ့နော်တလားချီနောက်ဆိုရတယ်တကယ်လို့လွတ်တော်တက်တန်းကိုကြော်ပြီးတော့ရွှေ့မယ်ဆိုရင်လည်းသမရနဲ့အစိုးရအဖွဲ့ရဲ့တက်တန်း9နှစ်အတွင်းမှာထပ်ပြီးတော့နောက်ထပ်2လလောက်ထပ်ပြီးတော့2လ3လလောက်ထပ်ရွှေ့လို့ရသေးတယ်ဆိုတော့အဲ့ဒီအာဟိုမရွှေ့ပဲနဲ့ဒီရွေးကောက်ပွဲကော်မရှင်ကတင့်ခံနေပြီးတော့ကျွန်တော်တို့ဒီကြေညာထားတဲ့အတိုင်းမေမာလာ၈ရက်နေ့မှာပဲရွေးကောက်ပွဲလုပ်မယ်လို့ပြောရလိုက်တာကတော့သူတို့ဒီအตาရအနေနဲ့เนาะအနေထားကိုသူတို့ကပို့ပြီးတော့ပေးကြအောင်ဟိုဒီဒီရွေးကောက်ပွဲမရွှေ့တာလို့ပြောကြာဖြစ်လာတာပေါ့ဗျာ
ရွေးကောက်ပွဲအခုမရွှေ့ဘဲနဲ့ကျင်းပရင်သူတို့အตาရနိုင်တဲ့အခြေအနေကဘာကြောင့်ရှိနေပါလို့လဲကိုဗစ်ကြောင့်အသွာလာခက်တဲ့ဘာညာပြိပင်မှုတွေရှိနေတဲ့ခါမှာသူတို့ကိုထောက်ခံတဲ့လူတွေအတွက်လည်းပဲအခက်အခဲတွေ့မှာပဲသူတို့ကိုဆန့်ကျင်ပြီးမဲပေးတဲ့လူတွေအတွက်လည်းအခက်အခဲတွေ့မှာပဲဆိုတော့အကျိုးသက်မှုကဒဏ်လူမဖြစ်နိုင်ဘူးလား
ပြောမယ်ဆိုလို့ရှိရင်ဘယ်ပါတီကမှလူချင်းသွားပြီးတော့ချီးတွေ့တီးယုံတဲ့ဥစ္စာလုံးလုံးမရတော့ဘူးဒါအနေရောအားလုံးအတူတူပဲဆိုတော့အပေါ်ယံကြည့်မယ်ဆိုရင်ညီမြတဲ့အောင်ထင်ရတာပေါ့သို့တော်လည်းပဲဒီကာလအတွင်းမှာငွေကြေးထောက်ပံ့အကူအညီရတယ်အစိုးရအနေနဲ့လောက်တာတွေရှိမယ်နောက်တစ်ခုကလူမှုဟိုကွန်ရက်တွေအနေပြီးတော့ Facebook လို့ဟာမျိုးတွေအနေပြီးတော့ဆက်သွယ်စည်းရုံးတဲ့အခါမှာဒီအချိန်မျိုးက stay at home လုပ်ထားတဲ့အချိန်မျိုးကအထူးရောက်ဆုံးပဲလူတွေကအိမ်မှာနေကြတဲ့အခါကျတော့ဘယ်မှမထွက်ရမပြူရတဲ့အခါဒီ Facebook ပဲတုံးနေကြမှာ Social Media တွေပဲတုံးနေကြမှာဆိုတော့အဲ့ဒီမှာကလည်းကျွန်တော်အာဏာရပါတီရဲ့ခေါင်းဆောင်ဒေါက်ခန်းစုကြည်ကသူ့ရဲ့ popularity သူ့ရဲ့ဒီဒီ social လူမှုကွန်ရက်မှာဘယ်သူမှသူ့ကိုလိုက်ပြီးတော့မမြင်နိုင်ဘူးဒီချိန်မှာအဲသူတို့အတွက်ကအာအတာတုံးနဲ့ကျန်တဲ့ပါတီတွေကလုပ်မယ်ဆိုရင်လည်းအခုမှစူးစမ်းရတယ်လို့ဖြစ်နေတယ်
ဟုတ်ကဲ့
နောက်ပြောမယ်ဆိုလို့ရှိရင်လည်းသူတို့ပြောတဲ့ဆိုတဲ့နော်သုံးဆွဲတဲ့ Facebook သုံးဆွဲတဲ့ဟာတွေအတွက်လည်းရွေးကောက်ပွဲအသုံးစိတ်တွေမှာထည့်ရမယ်ဆိုတဲ့အခါကျတော့ဒါရီယာလည်းအကန့်အသတ်တစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့တော့ပြောမယ်ဆိုခြုံပြောမယ်ဆိုရင်တော့အဲ့ဒီမှာကျွန်တော်အာဏာရပါတီကအများကြီးပါတယ်လို့ကျွန်တော်ပြောနိုင်တာပေါ့ဗျာ
။ဟုတ်ကဲ့။သူတို့တင်းခံနေရတဲ့အကြောင်းရင်းမှာသူတို့အစာရကျင်တဲ့ဆိုတဲ့ကိစ္စအပြင်ချွေးဆိုင်လို့မဖြစ်နိုင်ဘူးဆိုတဲ့အခြေအနေများကျွန်တော်သူတို့ဘက်ကစဉ်းစားကြည့်မယ်ဆိုရင်စဉ်းစားစရာအကြောင်းတွေ့ပါလား။သူဘာကြောင့်မရွှေဘူးလို့တင်းခတ်နေရလဲဆိုတဲ့ကိစ္စကို
အဲဘာကြောင့်မရွှေဘူးဆိုတာကတော့ကျွန်တော်လည်းဒီနေ့ပတ်သက်လို့ဒီအချက်လက်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုလောလောဆယ်ပေါ်ဖြစ်နေတဲ့အချက်လက်တွေရတော့တနိုင်ငံလုံးအနေနဲ့ဖြစ်နေတဲ့တုံးသားတွေကကဘာမှာအဆိုးဆုံးဆိုတဲ့အနေအထားမျိုးတော့မဟုတ်သေးဘူးအဲတခါအသက်တာဆုံးအ ਨੇ ဆုံးနိုင်ငံတွေထဲမှာဆိုတဲ့နေပေကနေပြောလဲအခုတော့နည်းနည်းကြော်လာပြီကြော်လာတဲ့အခါကျတော့ဟိုရက်ဆိုင်လိုက်လို့ရွှေဆိုင်လိုက်လို့ကျွန်တော်တို့ကထိမ့်ချုပ်သွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုရင်တော့ကိစ္စမရှိဘူးရွှေ့လိုက်တာမှန်တယ်သို့တော်ရွှေ့လိုက်တဲ့အခါမှာနောက်ကြုံရမယ့်ကာလကအဲ့ဒီရုပ်တော့လုံမယ်လို့ပြင်ညာလိုက်တဲ့ကာလကအဆိုးဆုံးအခြေအနေမျိုးထိမ့်နိုင်သိမ့်မရအောက်ဖက်ဖြစ်နေတဲ့ကာလာမျိုးဖြစ်နေရင်ပုံဆိုးပါဒါကြောင့်မို့ပြောချင်တာကအာရွှေ့လိုက်လို့ကျွန်တော်တို့ကထိနိုင်မှာသေးကြရလားဆိုတဲ့ကိစ္စကကျွန်တော်အနေနဲ့တော့သိပြီးတော့ဒါမသေးကြဘူးလို့ကျွန်တော်ကတော့ယူဆတယ်ဒါကြောင့်မို့လို့အဲဒီကိစ္စနဲ့ပတ်သက်လို့သူတို့ကအကင်ပြင်ရထားတဲ့အတိုင်းလုပ်မယ်ဆိုပြီးတော့စဉ်းစားပုံနဲ့ရပါတယ
်တတူပဲရွေးကောက်ပွဲကိုဖွဲ့စည်းပုံရသတ်မှတ်ထားတဲ့အချိန်မှာမကျင်းပနိုင်ဘူးမြန်မာနိုင်ငံဖွဲ့စည်းပုံမှာပဲအချိန်ကျင်းပရမယ်ဆိုတာအတိအကျပြဋ္ဌာန်းထားချက်ရှိပါလားနေရနေစွဲနဲ့အဲ့ဒါတော့ကျွန်တော်မသိဘူးဒီအမေရိကန်မှာတော့ရှိတာပေါ့လေဘယ်နေ့ဘယ်ရက်ကျင်းပမယ်ဆိုတာကိုတကယ်လို့အဲ့လိုသတ်မှတ်ထားချက်များရှိနေလို့လားဆိုတော့လည်းပဲကျွန်တော်စဉ်းစားမိပါတယ်ဥရတော့အဲ့ဒါကိုတွေးမိပါလားအဲ့ဒီဖွဲ့စည်းပုံရဘယ်လိုကန့်သတ်ထားတယ်တကယ်လို့အဲ့ဒီဟာကျွလွန်သွားရင်ဘယ်လိုပြန်လုပ်ရမယ်ဆိုတော့စီကံစီမီများရှိနေပါလားပြဋ္ဌာန်းချက်များ
ဟုတ်ကဲ့ဗျအဲ့ဒီဟာနဲ့ပတ်သက်လို့လည်းကျွန်တော်တို့လေ့လာကြည့်တဲ့အခါမှာရွေးကောက်ပွဲကိုဘယ်နေ့ဘယ်ရက်လုပ်ရမယ်ဆိုတဲ့အမေရိကန်မှာလို့သတ်မှတ်ထားချက်မျိုးအတိအကျမပါဘူးသူတို့ကဖွဲ့စည်းပုံအခြေခံဥပဒေပါလာကြတော့စစ်တော်ရဲ့တက်တန်းဟာစစ်တော်စပြီးတော့ခေါ်တဲ့ရက်ကနေပြီးတော့9နှစ်ဖြစ်ပြီဆိုတဲ့ဟာပါတယ်သမရရဲ့တက်တန်းအစိုးရဖွဲ့ရဲ့တက်တန်းမှာလည်းသမရကနေပြီးတော့ကျန်းသစ္စာချိန်ဆိုပြီးသမရတာဝန်ထမ်းဆောင်တဲ့အချိန်ကနေပြီးတော့9နှစ်ဖြစ်ပြီလို့ပြဋ္ဌာန်းထားတယ်။ရွေးကောက်ပွဲတွေကိုအဲ့ဒီမတိုင်ခင်မှာဘယ်အချိန်မှာပဲကျင်းပရတယ်ဆိုတဲ့အတိတ်ပဲ အကျွန်တော်တို့ဒီပြီးခဲ့တဲ့အဲတွတ်တော်တွေတုန်းကဆိုလို့ရှိရင်နိုဝင်ဘာလမှာကျင်းပပြီမဲ့အဲဒီတွတ်တော်တက်တန်း9နှစ်ပြည်တာကဇန်နဝါရီလ31ရက်နေ့ဖြစ်တဲ့အခါကျဂျားထဲမှာကျွန်တော်တို့အချိန်2လလောက်တောင်ရတယ်ပေါ့လေဆိုတော့ပြောချင်တာကအဲ့ဒီတက်တန်းကိုပဲကျွန်တော်တို့ကြည့်ပြီးတော့ရွေးကောက်ပွဲကိုဟိုအကြမ်းလှုပ်လို့ရတာပေါ့ရှေ့တိုးနောက်နေလှုပ်လို့ရတယ်ဆိုတော့အခုသတ်မှတ်ထားတဲ့နိုဝင်ဘာလကနေပြီးတော့အဲ့ဒီမတိုင်ခင်မှာကျွန်တော်တို့လှုပ်လို့ရတယ်ဆိုတဲ့အတိတ်ပဲပါအတော့တကယ်လို့ကျွန်တော်တို့ကအဲ့ဒီတွတ်တော်တက်တန်းသမရတက်တန်းတွေကိုကြော်ပြီးတော့ဒီအခြေခံဥပဒေအရသတ်မှတ်ထားတဲ့တက်တန်းတွေကိုကြော်ပြီးတော့ရွှေ့ကျင်နေဆိုရင်တော့အခြေခံဥပဒေမှာအဲ့ဒါနဲ့ပတ်သက်တဲ့ပြဋ္ဌာန်းထားခြင်းမရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဥပဒေတစ်ခုဒီလိုအရေးပေါ်ကိစ္စဥပဒေတစ်ခုပြဋ္ဌာန်းရလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ
်အဲကျွန်တော်စကားမသားမီဒီယာတစ်ခုကျန်တဲ့တကယ်တော့ဒီမီဖုန်းစားကြတဲ့မိခဲ့တဲ့ကိစ္စဦးရထွန်းအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာပါတီသူစုံကကိုစားပြုလို့တော်လောင်းတသိပုဂ္ဂလအနေနဲ့တော်လောင်းရှင်းပြင်ဖို့ရည်ရွယ်ချက်ရှိပါသလား
2016လောက်ကလေးကကျွန်တော်ကမပြိုင်တော့ဘူးလို့ဒီသွတ်တော်နိုင်ငံရေးသမားပါတီနိုင်ငံရေးသမားမလုပ်တော့ဘူးလို့အဲ့လိုဆုံးဖြတ်ခဲ့တာပါ
ဟုတ်ကဲ့ဟုတ်ကဲ့
အခုလိုလွတ်လွတ်လပ်လပ်ပြောရဆိုရတာကိုကျွန်တော်ကပို့ပြီးတော့သဘောကျလို့
ဟုတ်ကဲ့ဟုတ်ကဲ့
ချုပ်နောက်ပြင်းတယ်လို့ယူဆလို့ပါ
ဟုတ်ကဲ့ကျွန်တော်လည်းဦးရထွန်းကအဲ့လိုမပြိုင်တော့ဘူးပါတီနိုင်ငံရေးသမားတယောက်မဟုတ်တော့ဘူးဆိုလို့မေးဖြစ်တာပါဆိုတော့ကျွန်တော်ကဟု
တ်ကဲ့
အာဏာရပါတီရဲ့အကြောင်းကိုပြောပြီးတခြားအဖွဲ့အစည်းတွေကရောဒီကိုဗစ်ကာယောဂါကိုသူတို့နိုင်ငံရေးအကျိုးစီးပွားအတွက်သုံးချတာတွေပါလေမတွေ့ရဘူးလားခင်ဗျာ
အာဏာရပါတီကကိုဗစ် -19 ကာယောဂါကျော်လွှားရေးမှာပထမလိုင်းမှာတော့တော်တော်လေးထိနိုင်တယ်အခြေအနေကကောင်းတယ်ဒါတည်းကအာဏာရပါတီအတွက်ကတော့အမှတ်တွေအများကြီးရမယ်အခြေအနေမျိုးပေါ့အခုဒုတိယစိုင်းမှာကသူတို့ထိုင်နိုင်မလားပူဆိုးသွားမလားအဲ့ဒါကဒီအတိုက်ခံပါတီတွေအနေနဲ့စောင့်ကြည့်နေတဲ့အခြေအနေအနေထားတည်ရပေါ့တကယ်လို့ပူဆိုးသွားတယ်ထိမနိုင်သိမရဖြစ်တယ်ဆိုရင်တော့ဒါကရွေးကောက်ပွဲမဲဆယ်စည်းရုံးရေးမှာဒါသူတို့အတွက်ကတော့လက်နက်ကောင်တစ်ခုဖြစ်မှာပေါ့လေတခိုင်ပြည်နယ်တို့ဘာတို့မှဖြစ်တဲ့ကိစ္စတွေဘာတွေမှာအဝင်အထွက်အသွားအလာတွေကိုအလင်းမြန်တန်တန်မလုပ်နိုင်တာတွေဘာတွေကဒီအစိုးရရဲ့စီမံခန့်ခွဲမှုဟိုအားအနေချက်တွေပေါ့ဒါတွေကိုထောက်ပြပြီးတော့ရှားပါတီတွေကလှုပ်လာနိုင်တယ်လို့တော့ကျွန်တော်တွေးမိပါတယ
်ဟုတ်ကဲ့အဲဒီတော့တောင်အောင်ရမေးရမယ်မေကွန်တို့ကသူတို့တွေကတော့လက်ရှိအစိုးရရဲ့ပို့ပြီးတော့ထိအောင်လုပ်နိုင်မဲ့အခြေအနေရောရှိပါရဲ့လားလို့ပေါ့ပြောရရှိမှာပါဗျာ
ဟုတ်ပါတယ်ဗျာဟုတ်ပါတယ်ဒါတော့သူတို့ဒီအတိုက်ခံဆိုတာကတော့ကိုအာဏာရနိုင်လုံနိုင်တာမလုံနိုင်တာကတော့တပိုင်းပေါ့ဗျာလုံးလုံးစင်တော့အဲဆိုရလုတ်တဲ့အဲဒီအာဏာရပါတီရဲ့ချွေးရင်းရဲ့အာဏာချက်တွေကိုထောက်ပြပြီးတော့အဲ့ဒါကိုကင်ပြီးဒီဝေဖန်မှာတော့သူတို့တာဝန်ပေါ့လေအဲ့ဒါဟိုကိုပြောဒီစီရောက်ရောက်လူတွေသဘောပေါက်အောင်ပြောနိုင်ဖို့ကလည်းလိုသေးတယ်အဲပြောတာမားရင်ပြောတာမတတ်ရင်အဲဒီဒီဘာတိုက်ခိုက်မှုကဟိုပြန်ပြီးတော့ဟိုနောက်ပြန်ရိုက်နိုင်တာပေါ့လေ
ဟုတ်ကဲ့
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ဆင်းနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာဒီနေ့ထက်ဒီနေ့ဆန်းကျင်တင်များပြားလာနေပြီးထိခြားကုသဖို့ခက်ခဲတဲ့အနေအထားတစ်ခုကိုဦးတည်လာနေတာတွေ့မြင်နေရပါတယ်။ဂျပန်တွင်မှာအင်းဒီနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ကူးစက်ပြန့်နှံ့မှုကိုကြုံလွန်လာတာကြောင့်တိမ်ကြောက်ရင်မှာထိန်းချုပ်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုရောက်ရှိသွားနိုင်မလားဆိုပြီးဆွေးနွေးပူပန်နေကြရတာပါ ပထမလိုင်းတို့ကလိုမျိုးအစိုးရဌာနတွေဆက်ရုပ်အလုပ်ရုံတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်ဖို့တိုက်တွန်းနေတဲ့သူတွေရှိတယ်လို့ complete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆုံးရှုံးမှုတွေကပိုများနိုင်တယ်လို့ယူဆတာကြောင့် complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက complete lockdown လုပ်ဖို့ကိုလှုံ့ဆော်မှုလားလားမတွေ့မြင်သေးဘူးလို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောကျော်နိုင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ပထမအချိန်မှာတော့ဒီ complete lockdown ဆိုပြီးတော့ဒီလူတွေအားလုံးအပြင်မထွက်ရဘူးဆိုတာလीအဲဆရာမြင်မှာတော့ဒီဒကြံပိတ်ကာလာနဲ့တိုက်ဆိုင်သွားတဲ့အခါကျတော့เนาะဒကြံကာလာနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှာဆက်ယုံလုံယုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီဆေးရုံပြသမှုကိစ္စနေဈေးဝယ်ဖို့ကိစ္စတွေဒီဂျန်နေကိစ္စတွေเนาะအစိုးရယုံတွေရောအကုန်လုံးပိတ်ထားတယ်ဆိုတာသာလို့ခြားသိခဲ့ရတာပေါ့เนาะအဲ့တော့ဒီအခုလို့ဒုတိယတစ်ချိန်ဖြစ်လာတဲ့အခါမှာကျတော့ဒီလိုပဲအစိုးရဌာနတွေဆက်ယုံလုံယုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ကြီးတော့တော်တဲ့ဆိုတာမကြရသေးဘူးပေါ့နော
်ပထမလိုင်းတုန်းကကူးစက်မှုတွေရောကြတော့အောင်အောင်မြင်မြင်ထိ ंछ ုံနိုင်ခဲ့တာဟာဘလို့အကြောင်းနေကြောင်းဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါ covid-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လုပ်တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာဘာကြောင့်ဖြစ်နိုင်မှာလဲလို့မကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါလဲ
ဆရာရဲ့အမြင်ကဘယ်လိုလဲဆိုတော့နံပါတ်1ကတော့ဒီစောင်းနေရေးသွားလာလှုပ်ရှားတဲ့သူတွေเนาะဒီစောင်းနေရေးအခက်အခဲရှိတဲ့သူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လိုလော့ဒ်ဒေါင်းလုပ်ပြီးရတဲ့အခါမှာဒီပူးစက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာရောဂါကူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်เนาะအဲ့ဒါဘာလို့ဆိုလိုလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ်လော့ဒ်ဒေါင်းလုပ်ုံနဲ့အပြီးကြောက်ွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ရောဂါပိုးခံစားရတဲ့လူတွေပြန်တွေ့လာတယ်ဒါကြောင့်မလို့ဒီလို complete lockdown လုံးချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကထေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်နေပါတော့
အစိုးရဌာနတွေနဲ့ဆက်ယုံအလုပ်ယုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတည်ရပေမဲ့ကူးစက်ပြန့်ပွားမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်။နေရာကွက်ပြီး lockdown လုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
တိုင်မှနေထိုင်တဲ့သူတူမှပိုးရှိတဲ့အခါမှာကြံတဲ့လူတွေကိုလည်းပိုးကူးဆက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စီပဲနဲ့အပြင်ကနေပဲဇာတ်ရပံပိုးကူညီမှုတွေဆောင်ရွက်တာတွေတွေ့ရပါတယ်ပေါ့နော်ဒီလိုလုပ်ချင်အဖြစ်လဲဒီကူးဆက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ကွက်ကနေတခြားကိုပြန့်ပွားမှုမရှိအောင်ဒါတားဆီးတဲ့လုပ်ထုံးလုပ်နည်းတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်ဒီမှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီရဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းမှာဌာနကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွားလာလှုပ်ရှားနေထိုင်စားတောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွားလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခတ်ဝေးဝေးနေတယ်ပေါ့နော်ကဝေဝေနေတဲ့နဲ့စားတော့တဲ့အခါတွေမှာလည်း view ဆိုင်ရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလက်နဲ့ထိတွေ့နေတဲ့နေရာတွေပိုသက်စေနဲ့စပ်ပေးရမယ်။နောက်တစ်ယောက်နဲ့တစ်ယောက်နော်စကားပြောတဲ့အခါမှာသုံးမိကွာဝေးလေးကပိုပြောနိုင်ပိုကောင်းတယ်ပေါ့နော်။အော်ဘုရားပြောပြနေတာဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာရမယ်ဟာပေါ့။အိမ်ပြင်ထွက်ပြီဆိုရင်တော့ပိုပြီးရေးကြည့်တာလေ။ကိုယ့်အိမ်ကစထွက်ကလေးကကိုယ်ဒီ mask လုံးလုံးချုံချုံတက်ပြီးထွက်ရမယ်။ထွက်ပြီးတဲ့အခါမှာလည်းဒီ mask ကိုနော်စားစားစားတာရေတောက်တဲ့ကိစ္စကလွယ်ပြီးတော့တက်နိုင်ရင်ကိုယ်စီမှာထောက်လျှောက်ဒီ mask ကိုတတ်ထားသင့်တယ်ပေါ့နော်အဲ့တော့အိမ်ကထွက်သွားတယ်လမ်းမှာလူနဲ့မျက်ကြည်ဆိုင်တွေ့မယ်ကို mask တတ်ထားတယ်သူလည်း mask တတ်ထားတယ်ဆိုသူစီကဘူးကူးစရာသိမရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူ mask တတ်ထားတယ်ဈေးဝယ်တဲ့လူ mask တတ်ထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ရခိုင်လို့ short ချနိုင်တယ် bus ကားပေါ်ရောက်တယ်သူလည်း mask တတ်ထားမယ်ကိုလည်း mask တတ်ထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးကပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုရာဂိုင်းတော့ short ချနိုင
်ဆက်ရုံအလို့ယုံတွေအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လုပ်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့် new normal ပုံစံနဲ့တည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ် တော်ကွာကလပ်ချန်ပီယံများဖလားဘောလုံးပွဲကိုကျဆိုင်လိုက်ပါပြီ။ဒါရက်ကူးဆက်မှုတွေကြောင့်အခုနှစ်ကျင်းပမဲ့စီဆော်ကဘာကလပ်ချန်ပီယံများဖလားပွဲကိုကျဆိုင်လိုက်တာဖြစ်တယ်ဆိုပြီးတော့စီဆော်ကွာဘောလုံးပွဲကျုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကပြီးခဲ့တဲ့တောက်ချာနေ့ကပြောပါရယ်
။ Yes, well, first on the Club World Cup, obviously, we will have to the current one, the one of
ပထမဆုံးအနေနဲ့တော့ခုနှစ်ကျင်းပစီစဉ်ထားတဲ့ကဘာကလပ်ချန်ပီယံဖလားဘောလုံးပွဲကိုကျွန်တော်တို့အနေနဲ့ရွှေ့ဆန်းရပါမယ်။ဘာဖြစ်လို့လဲဆိုတော့တိုက်လိုက်ကျင်းပနေတဲ့ပြိုင်ပွဲတွေကဒီဇင်ဘာမှာပြီးနိုင်မှာမဟုတ်လို့ပါ။ကျွန်တော်တို့ကစားနိုင်မလား။နောက်ဘယ်တော့ကစားနိုင်မလဲဆိုတာကိုကြည့်ရမှာပါ။ဒီပွဲကရေးကြည့်တဲ့ဆိုပေမဲ့ဘဝမှာတခြားရေးကြည့်တာတွေလည်းအများကြီးပါ။တကယ်လို့ကစားဖို့ဖြစ်နိုင်ရင်ကစားမယ်။မဖြစ်နိုင်ရင်တော့တခြားနည်းတစ်ခုရှာမှာပေါ့
။ဒီနေ့ပြိုင်ပွဲကိုလည်းမနစ်ကလိုပဲကာတာနိုင်ငံမှာကျင်းပဖို့စီစဉ်ထားတာပါ။ဒီကကဘာကလပ်ချန်ပီယံဖလားဘောလုံးပွဲကိုရွှေ့ဆိုင်းလိုက်ပေမဲ့လည်း2022ကဘာဖလားကတော့ဘေးရန်ရဲ့ကင်းကင်းနဲ့ကျင်းပနိုင်မှာပါဆိုပြီးတော့အင်ဗန်တီနိုကပြောလိုက်ပါတယ်။ယောဘကဘောလုံးသတင်းတွေမှာတော့ပရီးမီးယားလိဂ်မှာဒီကဘာဘောလုံးသမားအပြောင်းအရွှေ့အတော်လေးကိုလုံးလုံးဆဆဖြစ်ခဲ့ပါတယ်။ဒီမှာနာမည်ကြီးလည်းပါပြီးထိတ်ဆုံးကလို့ပြောရမှာကတော့တော်တမ်ဟော့စဝါကဂါရက်ဘေးကို Real Madrid အသင်းစီကနေအငှားစာချုပ်နဲ့ခေါ်လိုက်တာပါသူ့ရဲ့အသင်းဟောင်းတော်တမ်ကိုပြောင်းလာတာနဲ့ပတ်သက်ပြီးဘေးက
Thanks it's nice to be back yeah such a special club to me it's where I made my name and what an amazing club
ဒီပြောင်းလာတဲ့အတွက်ဝမ်းသာပါတယ် Spurs အသင်းဟာကျွန်တော်ကဘဝမှာအရေးပါတဲ့အသင်းဖြစ်ပြီးတော့ဒီမှာပဲကျွန်တော်နာမည်ရလာခဲ့တာပါတကယ်ထူးခြားတဲ့အသင်းအရေးသက်တွေကလည်းအမကန်းပါပြန်လာရတဲ့အတွက်အရင်ပြောပြီးတော့ပွဲအတွက်ကြက်ခံမှုပြန်ရနိုင်လိမ့်မယ်လို့မျှော်လင့်ပြီးအသင်းအတွက်စုရရအောင်ကူညီနိုင်ဖို့မျှော်လင့်ပြီးတော့ရဖို့လည်းမျှော်လင့်ပါတယ်
။ဆွန်စနီပြမော်ရီညိုကတော့ဘေးရဟာကြက်ခံမှုပြည့်ရင်ကမ္ဘာအကောင်းဆုံးတွေကတယောက်ဖြစ်ပြီးတော့အသင်းကိုပြန်လာရတဲ့အတွက်လည်းစိတ်သက်သက်ကြွနေတယ်ဆိုပြီးတော့ပြောပါတယ်
။ I don't know when Gareth can be back. The only thing that I know is that the motivation
ပဲလေပြန်ကစားနိုင်မယ်ဆိုတာမသိပါဘူးအခုအချိန်မှာကျွန်တော်သိတာကတော့သူချစ်တဲ့သူ့အသင်းအဟောင်းကိုပြန်လာရတဲ့အတွက်စိတ်သက်သက်ကြွနေပြီးတော့အံပြောနေပါလေဒီလိုဆိုတော့သူ့အနေနဲ့မြန်မြန်ပြန်ကောင်းလာနိုင်ပါတယ်ကျွန်တော်တို့ကလည်းသူအမြန်ဆုံးပြန်ကစားနိုင်အောင်အရင်လိုကမ္ဘာအကောင်းဆုံးတွေထဲကတယောက်ပြန်ဖြစ်လာအောင်ကူညီချင်ပါတယ်ဒါရမရှိပဲစက်ခံမှုပြည့်နေရင်သူကကမ္ဘာအကောင်းဆုံးတွေထဲကတယောက်ပ
ါသွားသတဲ့ဟာဘေးလုံးနဲ့အတူစပိန်နောက်ခံလို့ဆာဂျီယိုရေဂူလွန်ကိုလည်းရီယယ်မက်ဒရစ်အသင်းကနေပေါင်28တန်းနဲ့ခေါ်လိုက်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်ပါတယ်အပြောင်းအရွှေ့ဈေးကွက်မှာအစောပိုင်းကငြိမ်နေတဲ့ပရီးမီးယားလိဂ်ချန်ပီယံလီဗာပူးကလည်းဘိုင်ယန်မှာကစားနေတဲ့စိန်ကွင်းနဲ့လူဆီယာဂိုအယ်ကန်တာရာနဲ့ဝုလ်ကပေါ်တူဂီတိုက်စစ်မှုဒီအေဂိုဂျိုတာရိုကိုခေါ်လိုက်ပါတယ်အယ်ကန်တာရာကိုပေါင်25တန်းနဲ့ခေါ်ပြီးတော့၄နှစ်စာချုပ်ချုပ်လိုက်ပါတယ်လီဗာပူးကိုပြောင်းလာတာနဲ့ပတ်သက်ပြီးအယ်ကန်တာရာပြောတာကတော့
Wow think it's an amazing feeling
ကျေးဇူးတင်ပါတယ်ဒီကိုကြောင်းလာရတဲ့အတွက်အရန်ပြောပါရဲဒီလိုကြောင်းလာဖို့အတွက်လည်းအချိန်တော်ကြာကလေးကစောင့်နေတာဖြစ်ပြီးတော့ဒီခံစားမှုကဘာနဲ့မှမတူရဲထူးကြပါရဲကစားတဲ့နည်းနည်းကြာလာတော့တတ်နိုင်တဲ့လောက်စုရရခြင်းပြီးရတဲ့အခါမှာလည်းထပ်ထပ်လိုချင်လာပါရဲဒီအသင်းကလည်းကျွန်တော်ပြောသလိုပါပဲကျွန်တော်ယူမန်ချက်တွေအားလုံးကိုပြည့်ခြင်းပြီးစုရအားလုံးလည်းလိုချင်ပါရဲ
ပေါ်တူဂီတိုက်စစ်မှုဒီအေကိုဂျိုတာကိုတော့လေဦးကပေါင်း42တန်းနဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာပါ
When we look at the Premier League, you always see Liverpool as one of the biggest.
Premier League ကိုကြည့်ရင် Liverpool ကအသင်းကြီးတွေကသတင်းဖြစ်ပြီးသူတို့ကခေါ်မယ်ဆိုတော့ညှင်းမို့ဆိုတော့မဖြစ်နိုင်ပါဘူး
။ Spain မှာတော့ Uruguay တိုက်စစ်မှု Luis Suarez က Barcelona နဲ့စာချုပ်ကိုအဆုံးသတ်ပြီးတော့ Atletico Madrid အသင်းကိုပြောင်းဖို့သဘောတူလိုက်ပြီးဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်။အချို့သတင်းတွေမှာတော့ Italy Champion Juventus အသင်းကလည်းသူ့ကိုစိတ်ဝင်စားနေတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။ကောက်တီပြိုင်ပွဲတွေမှာတော့ American Open ကောက်တီပြိုင်ပွဲဖိရဲတင်းငင်းလေးတွေကပဲပြီးသွားခဲ့ပါပြီ။ New York က Wingfoot ကောက်ကွင်းမှာကစားကြတာမှာ American ကအသက်28နှစ်အရွယ် Bryson DeChambeau ကနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။သူကသမတ်ရိုက်ချက်တဲ့6ချက်ရှော့ရိုက်ပြီးတော့ American Open ကိုပထမဆုံးအကြိမ်ဘူးဆွဲသွားတာပါ။ဒါဟာသူ့အတွက်တော့ပထမဆုံး Major Superstar လည်းဖြစ်ပါတယ်။ဒီနှစ်မှာထူးခြားတာက DeChambeau တယောက်ပဲသမတ်ရိုက်ချက်ထက်ရှော့ရိုက်နိုင်ခဲ့ပြီးတော့ကျန်တဲ့ကစားသမားတွေတယောက်မှမရိုက်နိုင်ခဲ့ပါဘူး။American က Matthew Wolff ကတမတ်ရိုက်ချက်အတိုင်းရိုက်ပြီးဒုတိယရသွားပြီးတော့ တောင်အာဖရိကက Louis Oosthuizen ကလည်းတမရိုက်ချက်ထက်နှစ်ချက်ပိုရပြီးတော့တတိယရခဲ့ပါတယ
် This one's for my parents, it's for Mike Shai. ဒီမှာကသူ့ဖေနဲ့အမေက
သူ့အတွက်အများကြီးပတ်ပိုးပေးတယ်လို့အခုလိုအနိုင်ရခဲ့တာဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်တယ်ဗာရစ်ကူးစက်မှုတွေကြောင့်ဆွေဆိုင်ထားတဲ့ပြင်သစ် Open Tennis ဂျိုင်ပွဲကိုရှေ့သတင်းပတ်မှာစတင်မှာဖြစ်ပြီးတော့စက်တင်ဘာ29ရက်နေ့ကနေအောက်တိုဘာ17ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ဒီနေ့ Open မတိုင်ခင်မှာကျင်းပတဲ့ Italian Open Tennis ဆိုင်ပွဲမှာတော့အမျိုးသားဘက်မှာကမ္ဘာနံပါတ်1 Novak Djokovic နဲ့အမျိုးသမီးဘက်မှာတော့ Romania က Simona Halep တို့ကအနိုင်ရပြီးတော့ပူဆွဲသွားပါတယ်။ Halep နဲ့ Pliskova တို့တနင်္လာနေ့က Final ကစားကြတာမှာ Halep က 6-3-1-1 နဲ့ဦးဆောင်နေတော့မှာ Pliskova ကဒဏ်ရာရတာကြောင့်ဆက်မကစားနိုင်တော့ပဲအရှုံးပေးလိုက်တဲ့အတွက် Halep အနိုင်ရသွားပါတယ်။အမျိုးသား Final မှာတော့ Djokovic နဲ့ Diego Schwartzman တို့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က9563နဲ့နှစ်ပွဲပြနိုင်သွားပါတယ်။ဒါဟာဂျိုကိုဗစ်အတွက်တော့ Masters Tennis တိုင်ပွဲကို36ချိန်မြောက်စံချိန်တင်နိုင်သွားတာဖြစ်ပြီးတော့လာမယ့်ပြင်သစ် Open အတွက်လည်းအလားအလာကောင်းသွားပါတယ်။ဒါပေမဲ့ပြင်သစ် Open ရဲ့ပြင်နရောကလည်းဒီနှစ်ပြင်သစ် Open မှာဝင်ကစားမှာဖြစ်လို့ဘသူဘူဆွဲမယ်ဆိုတာကတော့စိတ်ဝင်စားစရာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါခင်ဗျာ
video နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ
်ဘုရုညရဲ့သတင်းပတ်စင်ကဏ္ဍတွေပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းကျုပ်ကိုပြောပြပါမယ်ဝန်ထမ်းတွေအမေရိကန်တရားဥပဒေတရားသူကြီးဟူပီတာကင်းစတာဒီယံမှာအစားထိုးခံထားမဲ့သူတွေဆိုတော့စနေနေ့မှာကြီးညာဖို့ဆင်ခြင်ထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကြီးညာချက်ကိုအင်ဂျီတော်ကနေထုတ်ပြန်သွားမယ်ဆိုတာသမ္မတထရမ့်က Twitter မှာအင်္ဂါနေ့ကရေးတာပါ။သူစဉ်းစားနေတဲ့ Conservative ယူဝါဒရှိသူမျိုးသမီးတရားသူကြီး9ဦးရဲ့ကတူးဖြစ်မယ်လို့သမ္မတထရမ့်ကအစောပိုင်းမှာပြောထားပါတယ်။ဒီနေ့ကုလသမဂ္ဂဒုတိယညီလာခံအတွက်အင်္ဂါနေ့ကစာပြေကမ္ဘာကောင်းဆောင်နဲ့မိန့်ခွန်းပြောနေကြတာမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကCOVID-19 ကာကွယ်ဆေးဖြန့်ဖြူးမှုအကြောင်းနဲ့ကပ်ရောဂါကိုနှိမ်နှင်းသွားမယ်အကြောင်းပြောသလိုဒီကပ်ရောဂါကိုစတင်ခဲ့တဲ့တရုတ်နိုင်ငံကလည်းတာဝန်ခံမှုရှိအောင်လုပ်ရမှာဖြစ်တယ်လို့ပြောသွားပါတယ်။တရုတ်နိုင်ငံကနေမင်းကွန်းပြောခဲ့တဲ့သမ္မတရှီကျင်းဖင်ကလည်းဗိုင်းရပ်စ်ကိုနှိမ်နှင်းသွားမယ်လို့ကတိပြုပြောဆိုပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတည်းကဆိုရင်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူအနည်းငယ်ကျဆင်းလာတဲ့အိန္ဒိယနိုင်ငံမှာဒီကနေ့နောက်ထပ်ပိုးကူးသူ13,000ရှိပြီးပိုးကူးခံရသူစုစုပေါင်း5,600ကျော်သွားပါပြီ။ဒီကနေ့မှာသေဆုံးသူ1085ဦးရှိတဲ့အတွက်စုစုပေါင်းသေဆုံးသူကလည်း9000ကျော်နေပါပြီ။ဗိုလ်ကူးစက်ခံရသူ6,900ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုအိန္ဒိယနိုင်ငံကသတင်းပတ်တွေအတွင်းကြော်သွားလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းရှိနေပါသေးတယ်။တခြားအခြားနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ဗိုလ်ကူးသူ4465ဦးနဲ့တရက်အတွင်းစံချိန်တင်အများဆုံးဗိုလ်ကူးဆက်ပါတယ်။သေဆုံးသူကတော့နောက်ထပ်140တိုးလာပါတယ်။အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်စံတောက်ခွင့်ပြုနိုင်ရေးအတွက်တင်းကျပ်တဲ့စီမံစည်းကမ်းတွေချမှတ်ဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးကုကရေးဌာန FDA ကစဉ်းစားနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။အကြံပြုတင်ပြထားတဲ့အဲ့ဒီစီမံတွေထဲမှာနောက်ဆုံးအဆင့်စံတောက်ကာကွယ်ဆေးထိုးကန်ထားသူတွေကိုဆေးဝါးထုတ်လုပ်သူတွေကအနီးကစောင့်ကြည့်ဖို့လည်းပါဝင်ပါတယ်။ဗိုလ်ဒူးညတဲ့ VOA Radio စီစဉ်တွေကိုည9:00ကနေ10:00အထိဒိုင်နိုမီတာ31 kHz 9833ညဒိုင်နိုမီတာ32 kHz 9383ညဒိုင်နိုမီတာ51 kHz 5885တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါမယ်။
This program has come to you from the Voice of America, Washington.